Welcome to the Voice of America in Burmese.
Mingla ma nit ma sha. Washington ni review American tangan ni 2020 December 13 ye. Tining rin ni manet khin season rei go Myanmar sanaw chin manet 6 nai ga ni 9 nai thi. Line meter 2440 ni 51. Line la meter 190 ro ga ni thau lan pe ni ba bi. Jama khin myo tat ba. Di manet khin tadin rei go mat tain yi thai ne tu pyo pya pe ba me. American နိုင်ငံမှာ COVID-19 ကြောင့်တေဆွမ်းရသူ3သိန်းလောက်ရှိလာချိန်မှာပဲအစိုးရကတောက်ကြံတဲ့ညဘက်မှာကာကွယ်ဆေးကိုအရေးပေါ်အခြေအနေတုံးဆွဲခွင့်ချပေးလိုက်တဲ့အတွက်တနင်္လာနေ့အစောပိုင်းလောက်မှာ American နိုင်ငံတွင်းကပြည်နယ်တွေမှာကာကွယ်ဆေးတွေရရှိတော့မှာဖြစ်ပါတယ်ပစ္စည်းပို့ဆောင်ရေးကုမ္ပဏီတွေဖြစ်တဲ့ UPS နဲ့ FedEx တို့က Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးအလုံးပေါင်း3သန်းလောက်ကိုပြည်နယ်တွေမှာရှိတဲ့ဖြန့်ဖြူးရေးစင်တာပေါင်း150လောက်ကိုတနင်္လာနေ့မှာစတင်ပေးပို့တော့မှာဖြစ်ကြောင်းသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့ရဲ့ကာကွယ်ဆေးထုတ်လုပ်မှုအစီအစဉ်ကြီးကြပ်သူဗိုလ်ချုပ်ကြီးဂူစတက်ဖ်ပါနာကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါနောက်ထပ်ဖြန့်ဖြူးရေးစင်တာပေါင်း450ဒါမှမဟုတ်နောက်ထပ်ဆေးဘက်ဆိုင်ရာဌာနတွေကတော့ကာကွယ်ဆေးကိုဗိုလ်တခုနေ့လောက်မှရရှိမှာဖြစ်ကြောင်းလည်းပြောပါတယ်ဒီကာကွယ်ဆေးကိုဘယ်သူတွေကိုအရင်ပေးမယ်ဆိုတာကိုတည်တည်ချာချာမသိရသေးပေမဲ့ကျန်းမာရေးလုပ်သားတွေနဲ့လူအယုံတွေမှာရှိတဲ့သူတွေကိုဦးစားပေးပြီးထိုးပေးဖို့ရှိပါတယ်ဘိုလ်ချုပ်ကြီးဘာနာကတော့ဘသူ့ကိုဒီဆေးပေးတဲ့နဲ့ဆိုတော့ကျန်းမာရေးအာဏာပိုင်တွေကဆုံးဖြတ်ကြမှာဖြစ်ကြောင်းပြောပါတယ်။ American ဆေးကုမ္ပဏီ Pfizer နဲ့ Germany က BioNTech တို့ပူးတွဲထုတ်လုပ်တဲ့ဒီကာဝက်ဆေးအတွက် Mexico ကတောက်ကြနေမှာပဲအရေးပေါ်အခြေအနေသုံးတွက်အတည်ပြုပေးခဲ့တာပါ။ဒီဆေးအတွက် American နဲ့အတူ Britain, Bahrain, Canada, Saudi Arabia နဲ့ Mexico 6နိုင်ငံကအရေးပေါ်အခြေအနေသုံးဖို့အတွက်အတည်ပြုပေးလိုက်ပြီးဖြစ်ပါတယ်။Democratic Party ကပြန်ပြက်သမ္မတလောင်း Joe Biden ကို November ရွေးကောက်ပွဲမှာရှုံးနိုင်ခဲ့တဲ့ရလဒ်ကိုပြောင်းလဲပစ်ဖို့အတွက်ဥပဒေကြောင်းအရမအောင်မမြင်စ조사နေတဲ့သမ္မတ Donald Trump ကိုထောက်ခံသူတွေထောင်နဲ့ချီးပြီးမြို့တော် Washington DC မှာစနေနေ့ကအခြေတဆန္ဒပြခဲ့ကြပါတယ်။ New York မြို့က West Point စစ်တပ်ကတုံးမှာကျင်းပတဲ့ခြေလင်းတပ်ဖွဲ့နဲ့ရေတပ်တို့ကစားကြတဲ့ American ဘောလုံးပွဲကိုတွားနေတဲ့သမ္မတ Trump ရဲ့ရဟန်းရင်ဆန္ဒပြတဲ့လူအပေါ်ကပြန်သွားတဲ့အချိန်မှာလူလူကြီးကသူ့ကိုထောက်ခံတဲ့ကြွေးကြော်သံတွေနဲ့အော်ဟစ်ခဲ့ကြပါတယ်။ဒီဆန္ဒပြပွဲအတွက်တရင်ပတ်အတော်ကြာကြိုတင်ပြင်ဆင်ခဲ့တာဖြစ်ပေမဲ့နေခုံးမှုတွေကိုရပ်တန့်ဖို့ဆန္ဒပြပွဲအတွက်လူတွေထောင်နဲ့ချီးပြီးဝါရှင်တန် DC ကိုရောက်လာတယ်။ဒီလိုလုပ်ကြမယ်ဆိုတာကြိုမသိထားခဲ့ပေမဲ့သူတို့နဲ့မကြခင်မှာတွေ့ဆုံမယ်လို့ရုတ်တရက်အံ့အားသင့်တောင် Twitter လူမှုကွန်ရက်ကနေသမ္မတ Trump ကရေးသားခဲ့ပါတယ်။ November 3ရက်နေ့မှာကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာJoe Biden ဟာ American ပြည်ထောင်စုရဲ့46ရောက်မြောက်သမ္မတအဖြစ်အရွေးချယ်ခံရကြောင်း Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုသမ္မတရွေးချယ်ရေးအဖွဲ့ကတည်ဝင်ကြေညာဖို့နှစ်ရလုံးမှာလက်ရှိသမ္မတ Donald Trump ကိုထောက်ခံသူတွေခြိတဲ့ဆန္ဒပြနေကြတာဖြစ်ပါတယ်။ Electoral College ကတနင်္လာနေ့မှာတည်ဝင်ကြေညာချက်ကိုထုတ်ပြန်တော့မှာဖြစ်ပါတယ်။ကဘာကြီးပုံလေးလာပြီးကြီးမားတဲ့ကပ်ဘေးအန္တရာယ်တွေနဲ့ကြုံရမယ့်အရေးရှောင်ရှားနေအောင်နိုင်ငံတည်တည်နေနဲ့ဥရုယာစီဆိုင်ရာအရေးပေါ်အခြေအနေကြီးညာချက်တွေကိုထုတ်ပြန်ပြီးဆောင်ရွက်ကြဖို့ကမ္ဘာနိုင်ငံခေါင်းဆောင်တွေကိုကုလသမဂ္ဂအကွင့်အမှုချုပ်အန်တိုနီယိုဂူတာရက်စ်ကပန်ကြားလိုက်ပါတယ်။ပါရီယာစီဥရုဆိုင်ရာသဘောတူညီချက်ရခဲ့တဲ့9နှစ်မြောက်နှစ်ပတ်လည်နေ့ဖြစ်နေ။အွန်လိုင်းကနေတရားကြားခြင်းပါတဲ့2020ဥရုယာစီဆိုင်ရာထိပ်တန်းညီလာခံမှာအကွင့်အမှုချုပ်ကတည်ရောက်လာတဲ့နိုင်ငံပေါင်း20ကျော်ကခေါင်းဆောင်တွေကိုပန်ကြားလိုက်တာပါ။
Can anybody still deny that we are facing a dramatic emergency?
ဒီမှာတိတာတဲ့အရေးပေါ်အခြေအနေနဲ့ရင်ဆိုင်နေရတယ်ဆိုတော့ကိုဘယ်သူမှမငြင်းနိုင်တဲ့အတွက်ထိုင်လောင်ရင်တန်းဝင်အာဏာသိမ်းပြဲသွားတဲ့အချိန်ထိမိမိနိုင်ငံအတွက်ရာသီဥတုဆိုင်ရာအရေးပေါ်အခြေအနေကိုနိုင်ငံခေါင်းဆောင်အားလုံးကထုတ်ပြန်ကြဖို့အတွက်တောင်းဆိုကြောင်းပြောကြားခဲ့တာပါ Corona virus ကရောဂါတန်ခံခဲ့ရတဲ့အတွက်ရိုးရင်းနေတဲ့စီးပွားရေးပြန်ပြီးနလန်ထူနိုင်အောင်ရန်ပုံငွေတွေချထားပေးတာကိုအခွင့်ကောင်းယူပြီးထိုင်လောင်ရင်တန်းဝင်ထုတ်လုပ်မှုနှဲပါတဲ့အနာဂတ်အကူပြောင်းကိုအချိန်နဲ့လှုပ်ဆောင်ကြဖို့လည်းအကြံပေးပါတယ်။ဒါပေမဲ့ဒီလိုအနာဂတ်ရလာဖို့အချိန်တော့ပေးရအောင်မှဖြစ်ကြောင်းလည်းသတိပေးပါတယ်။လူသားတွေအတွက်ဆိုးရတဲ့အကျိုးဆက်တွေပေါ်ပေါက်လာစေနိုင်တဲ့အဆင့်ရောက်လာတဲ့အထိကမ္ဘာပူးချိန်မြင့်တက်မလာအောင်လှုပ်ဆောင်ဖို့2015ဒီဇင်ဘာ12ရက်နေ့ကချုပ်ဆိုခဲ့တဲ့ပါရီရာသီဥတုဆိုင်ရာသဘောတူစာချုပ်9နှစ်ပြည့်ထိမ့်မှန်ဖြစ်နေ။စနေနေ့ကအွန်လိုင်းကနေညီလာခံကျင်းပခဲ့ပါတယ်။ကုလသမဂ္ဂနဲ့ပြင်သစ် Britain, Italy, Chile တို့ကြီးမှုကျင်းပတဲ့ညီလာခံကိုနိုင်ငံပေါင်း80ကျော်ကကမ္ဘာခေါင်းဆောင်တွေတက်ရောက်ခဲ့ကြပြီးကမ္ဘာကြီးပုံလွှဲလာစေတဲ့ဖန်လုံရင်တန်းဝင်ထုတ်လုပ်မှုတားဆီးရတဲ့သူတို့ရဲ့ကြိုးပမ်းမှုတွေကိုအချိန်တိုးမြှင့်လှုပ်ဆောင်မှာဖြစ်ကြောင်းကတိပြုခဲ့ကြပါတယ်။ညီလာခံမှာတရုတ်သမ္မတရှီကျင်ပင်က ပါရီသဘောတူညီချက်ကိုလိုက်နာတဲ့အနေနဲ့ဖန်လုံရင်တန်းွယ်ထုတ်လုပ်မှုရော့ချအောင်လှုပ်ဆောင်မှာဖြစ်ကြောင်းကြေညာခဲ့ပါတယ်
။中国伟大成应对气候变化。
2030အတွက်ပြည်စုကတန်တိတ်ထန်ချတာရာကိုကြေညာတာဖြစ်ကြောင်းကာဗွန်ဒိုင်အောက်ဆိုက်ဖန်လုံရင်တန်းွယ်ထုတ်လုပ်မှုကို2005ခုနှစ်ကထက်65ရာခိုင်နှုန်းချော့ချမှာဖြစ်တယ်လို့လောင်စာဆီမတုံးတဲ့စွန့်ရင်ထုတ်လုပ်မှုကို25ရာခိုင်နှုန်းလောက်ကြီးတိုးမြင့်မှာဖြစ်ကြောင်းကြေညာသွားတာပါ။သမ္မတဒေါ်နယ်ထရမ့်လက်ထက်မှာ American ပြည်ထောင်စုကဒီပါရီသဘောတူညီချက်ကနေနှုတ်ထွက်ခဲ့တဲ့အတွက်အခုကျင်းပတဲ့ညီလာခံကို American အစိုးရကိုယ်စားလှယ်တွေမတက်ရောက်ပါဘူ
း။ UAE American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့ဖိုင်နမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာပိုင်းစီစဉ်ရဲ့တင်းင်းခွေနေမနေ့ခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျွန်မသင်္ကီထိုက်ပါမြန်မာလူထုအနေနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကန့်သတ်ရေးဆိုင်ရာစည်းမျဉ်းတွေကိုပိုပြီးတိတိကျကျလိုက်နာမှ COVID-19 ဖြစ်ပွားမှုကျဆင်းမယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကစနေနေ့မှတိုက်တွန်းထားပါတယ်။ယောဂဖြစ်ပွားမှုတွေ့ရှိမှုနှုန်းကစစ်ဆေးမှုပေါ်မှာမူတည်တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပါတယ်။နေ့စဉ်စစ်ဆေးနိုင်မှုကပြင်းမြ 2,000 နီးပါးပဲရှိတာပါ။တွေ့ရှိမှုနှုန်းအနေနဲ့က900ခန့်နှုန်းအထက်မှာရှိနေပါတယ်။စနေနေ့နောက်ဆုံးထုတ်ပြန်ချက်အရ COVID-19 အတီးပြုလူနာ1352ဦးထပ်တိုးတာကြောင့်အတီးပြုလူနာစုစုပေါင်း 38,215 ဦးထိရောက်ရှိသွားပါပြီ။ဒီထဲကဆေးရုံဆင်းသူစုစုပေါင်းက 8,000 ခွဲကျော်ရှိတာကြောင့် COVID-19 အတီးပြုလူနာ 2,000 နီးပါးဆက်လက်ကူတာမှုခံယူနေရပါတယ်။သေဆုံးသူစုစုပေါင်း 2,245 ဦးထိရှိပါတယ်။နိုင်ငံတော်က COVID-19 စစ်ဆေးပြီးသူပေါင်းကတော့တသန်းခွဲနီးပါးရှိပါတယ်ရှင်။မြန်မာဘူလောင်တချို့စနေနေ့ကအိန္ဒိယစစ်တပ်ကတူကနေတင်ဒန်းဆင်ပါတယ်။အိန္ဒိယစစ်တပ်ကတူမှာတစ်နှစ်ကြာတင်ဒန်းတက်ခဲ့ကြတဲ့အာဖဂန်နစ္စတန်ဘူတန်အပါအဝင်နိုင်ငံတကာဘူလောင်80တင်ဒန်းဆင်တဲ့အထက်မှာမြန်မာတွေပါဝင်ခဲ့တာပါ။
I am very happy. I am proud.to my country
အိန္ဒိယဘူလောင်325ဦးနဲ့အတူတင်းနှန်းဆင်းတဲ့အာဖဂန်နစ္စတန်ကြီးတပ်ဘူ2 Beach ကနိုင်ငံအတွက်ဂုဏ်ယူသလိုသူတို့ကိုလေ့ကျင့်တင်းနှန်းပေးတဲ့အတွက်အိန္ဒိယကိုလည်းကျေးဇူးတင်တယ်လို့ပြောသွားတာပါအိန္ဒိယနိုင်ငံဥတ္တရခန့်ပြည်နယ်ဒီဟာရာဒွန်ကအိန္ဒိယစစ်တပ်ကတူ IMA ကနေဒီနေ့တင်းနှန်းဆင်းတဲ့နိုင်ငံသားဘူလောင်80ကျော်မှာအာဖဂန်နစ္စတန်ကအများဆုံးဖြစ်ပါတယ်စနေနေ့ကချင်ပါတဲ့အိန္ဒိယစစ်တပ်ကတူတင်နန်းစင်ပွဲကိုတော့အိန္ဒိယကြီးတက်ဒုတိယအကြီးအကဲဒုတိယဘိုလ်ချုပ်ကြီး SK ဆိုင်လန်တက်ရောက်ပါတယ်။ဗြိတိန်နဲ့ BNN နှစ်နိုင်ငံကြားလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုတောက်ချာနေ့ကရရှိခဲ့ပြီးလာမယ့်ဇန်နဝါရီလ1ရက်နေ့မှာစတင်တက်ရောက်မှာဖြစ်ပါတယ်။ဥရောပသမဂ္ဂကနေဗြိတိန်နှုတ်ထွက်ပြီးနောက်ပိုင်းကုန်သွယ်ရေးကိစ္စကဥရောပသမဂ္ဂနဲ့ဗြိတိန်ကြားမပြေမလည်ဖြစ်နေခြင်းအခုတတိယမြောက်သဘောတူညီချက်ဖြစ်တဲ့ BNN နဲ့လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကိုရခဲ့တာပါဂျပန်စင်ကာပူတို့နဲ့လည်းကုန်သွယ်ရေးသဘောတူညီချက်ရရှိထားပါတယ
် And the CPTPP is important for the UK first of all
BNN နဲ့အခုသဘောတူညီချက်ဟာဆိုရင်ပစိဖိတ်သမုဒ္ဒရာတဝန်းနိုင်ငံများကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှု CPTPP မှာဗြိတိန်ဝင်ရောက်နိုင်ရေးအတွက်အဓိကကျတဲ့ဆောင်ရွက်မှုတစ်ခုဖြစ်တယ်လို့လည်းနိုင်ငံပူးရဲကြီးညာချက်ကဖော်ပြပါတယ် CPTT ဟာ UK အတွက်ရေးချီတယ်ဒါဟာဆိုရင်ဗြိတိန်ပေါင်းစတာလင်9 trillion လောက်ရှိတဲ့ဈေးကွက်ထဲကိုဗြိတိန်တို့ထဲထဲဝင်ဝင်ပါဝင်နိုင်မှာကြောင့်ဖြစ်ပါတယ်လို့ဗြိတိန်နိုင်ငံတကာကုန်သွယ်ရေးဝန်ကြီး Liz Truss ကသတင်းထောက်တွေကိုပြောဆိုခဲ့တာပါEU ဥရောပသမ္မတကနေဗြိတိန်နှုတ်ထွက်ပြီးနောက်အခုအပြောင်းကာလကဒီဇင်ဘာလကုန်မှအဆုံးသတ်မှကြောင့်ဒီကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးနိုင်ရေးဗြိတိန်ကတခြားကုန်သွယ်ရေးသဘောတူညီချက်တွေကိုညှိနှိုင်းနေတာဖြစ်ပါတယ်။အင်ဒိုနီးရှားမှာကိုရိုနာဗိုင်းရပ်စ်ကပ်ဘေးရောဂါကာကွယ်ရေးချမှတ်ထားတဲ့စည်းမျဉ်းတွေချိုးဖောက်ဖို့လူမှုကိုသွေးထိုးတယ်လို့စွပ်စွဲခံထားရတဲ့မွတ်စလင်ဘာသာရေးဆရာရီဇီရှီဟက်ကစနေနေ့မှရဲတပ်ဖွဲ့ထံအဖမ်းခံပါတယ်။စင်ခေါ်မှုကိုအချိန်ချင်းပြက်ကွက်နေမယ်ဆိုရင်လာဖမ်းမယ်လို့အင်ဒိုနီးရှားရဲတပ်ဖွဲ့ကသတိပေးလိုက်ပြီးနောက်နေ့မှာအစ္စလာမ်ကာကွယ်သူများတပ်ဦးရဲ့ခေါင်းဆောင် ရီဇီရှီဟက်ကမြို့တော်ချက်ကတာရဲဌာနချုပ်မှလာအဖမ်းခံတာဖြစ်ပါတယ်
ကံတင်းဆာလစကရဘကလာ
အဖမ်းခံရမယ့်အရေးကြောင့်ထွက်ပြေးတာမျိုးပေါ်အောင်တာမျိုးဘယ်တော့မှမလုပ်ဘူးလို့မွတ်စလင်ဘာသာရေးဆရာရီဇီရှီဟက်ကသတင်းတောက်တီကိုပြောပါတယ်အမှုအခြေအနေကတော့သူရှိနေကအခအားလျော်စွာအသိပေးမယ်လို့လည်းပြောဆိုခဲ့တာပါအစောပိုင်းမှာရဲကဖုံးနဲ့ဆက်သွယ်တာမှဘာကြောင့်မဖြေခဲ့တယ်လဲလို့သတင်းထောက်ကမေးတာမှာတော့သူဟာအခါအားလျော်စွာခီးသွွားနေရလို့ဖြေခဲ့ပါတယ်။ဘာသာရေးဆရာ receive ဟာ COVID-19 ပြန့်နှံ့မှုကာကွယ်ရေးချမှတ်ထားတဲ့စီမင်းတွေကိုလစ်လျူရှုပြီးတမန်တော်မူဟာမဲမွေးနေ့အထိတ်မှအခမ်းအနားနောက်သမီးဖြစ်သူရဲ့မင်္ဂလာဆောင်တို့ကိုကျင့်ပခဲ့ပြီးသူ့ရဲ့နောက်လိုက်ထောက်နဲ့ချီပါဝင်ခဲ့တယ်လို့တောက်ကြံနေမှာဂျကာတာရဲတပ်ဖွဲ့ကသတင်းစာရှင်းလင်းခဲ့ပါတယ်။တကယ်လို့ဒီစီးမြင့်တွေကိုချိုးဖောက်ဖို့လူတွေကိုသွေးထိုးလှုံ့ဆော်မှုပြစ်မှုထင်ရှားရင်တော့ထောင်ဒဏ်6နှစ်နဲ့အထက်ကျခံရနိုင်တယ်လို့လည်းပြောဆိုထားပါတယ်။နိုင်ငံကိုပြန်ရောက်ပြီးသတင်းတပတ်အတွင်းမှာပဲမြို့တော်ဂျကာတာနဲ့အနောက်ဂျာဗာမှာလူစုလူဝေးအခမ်းအနားတွေလုပ်ခဲ့တာပါ။ကိုဗစ် -19 စီးကံတွေကိုချိုးဖောက်စေမှုဆွဲချက်တင်ထားတဲ့အမှုမှာတော့ဂျကာတာအုပ်ချုပ်ရေးမှုနဲ့အနောက်ဂျာဗာအုပ်ချုပ်ရေးမှုတို့ကတက်တည်အဖြစ်ထွက်ဆိုကြပြီးဖြစ်ပါတယ်။ယူအီမြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေမနေ့ခင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုနားဆင်ခဲ့ကြရတာပါရှင်အခုကတော့သတင်းဆောင်ပါတွေဆက်သွယ်မေးမြန်းခန်းတွေနဲ့သတင်းဘတ်ဆင်ခန်းတွေကိုနားဆင်ချင်ရပါမယ်ရှင
်စန္ဒဝင်းမေပါရွေးကောက်ပွဲပြီးတက်မတော်နဲ့အေးအေးရခိုင်တက်တို့မချင်းပါဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ကရွေးကောက်ပွဲပြန်ချင်းပါရင်အပြန်အလှန်တောင်းဆိုကြိုဆိုပြီးတက်ချင်းဆွေးနွေးပွဲတွေပါစဖြစ်လာနိုင်တာကရွေးကောက်ပွဲကော်မရှင် UEC ဘက်ကရွေးကောက်ပွဲမလုပ်ပေးရင်တောင်ငြိမ်းချမ်းရေးအတွက်တော့စက်တိုက်တိုးတက်လာနိုင်တယ်လို့ရခိုင်ပြည်နယ်လွှတ်တော်ဥက္ကဋ္ဌဦးစံကျော်လာကအခုလိုရှေ့ဆက်ဆွေးနွေးမဲ့အလားအလာကိုရှင်းပြပါတယ
်ဆွေးနွေးဖို့အလားအလာတော့ရှိမှာပဲလေအဲ့လိုခဏခဏဆွေးနွေးပြီးမှလေကိုဖြစ်စီရှင်တာလေးတွေဖြစ်လာမှာကိုဆွေးနွေးဖို့ကတော့တစ်ခုပြီးတစ်ခုလုပ်လာရပါမယ်
ဟုတ်ကဲ့အဲ့တော့လက်ရှိအခုဆွေးနွေးပြီးတဲ့ကာလအထိပေါ့နော်တိုးတက်မှုအပေါ်
တိုးတက်မှုတော့တောက်ပါတယ်သူတို့တစ်ဖက်နဲ့တစ်ဖက်စကားပြောလို့မကြခင်မှာပဲဒီဝါဒေသားမှာတွေ့ကြတယ်တခါအခုတွေ့တဲ့အနေအထားမျိုးထက်ပိုကောင်းတဲ့နှစ်ဖက်ကောင်းဆောင်တွေတွေ့နိုင်တဲ့အနေအထားမျိုးရှိတယ
်ဟုတ်ကဲ့ဘလောက်ထိရောမျှော်မှန်းထားလို့ရမလဲ
နှစ်ဖက်လုံးရဲ့မျှော်မှန်းချက်ထဲမှာတော့နိုင်ငံလုံးညှိနှိုင်းရေးထိပြောလင်းကြမှာပါပဲအခုလိုဆွေးနွေးတော့ကြရင်မကြခင်ကာလမှာတော့တသက်မမအပြည့်ရတဲ့ဆိုတဲ့သဘောမျိုးဖြစ်လာနိုင်ပါတယ်အခုကတော့ဘယ် agreement မှမရှိပါဘူးသူနားလည်မှုရရထားကြတယ
်ဟုတ်ကဲ့အဲ့တော့ဆွေးနွေးတဲ့နေရာမှာဘယ်လိုကိစ္စတွေကိုအဓိကထက်ခက်ခက်ခက်ဖြေရှင်းရမယ်လို့ထင်
တယ်အခုကတော့တိတိတော့မပြောနိုင်သေးဘူးဒါပေမဲ့နေရာရှာထားတာနဲ့ပတ်သက်လို့ကတော့တော်တော်ကလေးကိုဆွေးနွေးရမယ့်အနေအထားမျိုးရှိပါတယ်အဲ့ဒါလည်းပဲတစ်ဖက်နဲ့တစ်ဖက်လို့တို့ပို့ရှော့ရှင်းနိုင်တော့ကြရင်အဆင်ပြေတော့မှာပါဖြစ်စေချင်တာကတော့နှစ်ဖက်လုံးမှာကိုဖြစ်စင်တာလေးတွေကိုနည်းနည်းဖြေလျှော့ပြီးတော့ဆွေးနွေးတော့ကြရင်ဘုံသဘောတူညီချက်တစ်ခုကတော့မကြမီရလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်
ဟုတ်ကဲ့အခုဒီဆွေးနွေးခြင်းတဲ့စန္ဒာကတစ်ဖက်လုံးမှာဘာကြောင့်ရုတ်တရက်ကြီးအခုလိုဖြစ်လာတယ်လို့သုံးသပ်မိလဲ
နိုင်ငံရေးဆိုတာတိမ်တောင်သပွဲအခုလည်းဖြစ်လာတဲ့အခြေအနေကိုကျွန်တော်တို့တောင်အော်ပြီးပါတယ်စစ်ပွဲဟာကာရှင်လာဒီနဲ့အမျှပြည်သူတွေလည်းဒုက္ခဖြစ်တာပဲတိုက်နေကြတဲ့လူတွေကလည်းပင်ပန်းကြတာပဲလေအဲဒါကြောင့်ကိုလိုအပ်တဲ့အရာကိုတိုက်မတိုက်ပဲရနိုင်ရင်ပိုကောင်းတာပေါ့ဗျာ။ဒါသူတို့ရဲ့အတွင်းစိတ်တွေမှာတိုက်ပွဲတွေကိုရက်ချန်နေကြပြီ။အကြောင်းအရာတစ်ခုပေါ်တာနဲ့ဒိုင်းဒိုင်းဒိုင်းဆိုပြီးတော့စက်တိုက်စက်တိုက်ပြလာတဲ့သဘော။တိုးတော့တခါတလေမတိုက်လို့မဖြစ်တဲ့အခြေအနေမျိုးမှာတိုက်ကြရတာပဲ
။ဟုတ်ကဲ့။အခုတော့လဲဆွေးနွေးရမယ့်အခြေအနေကိုရောက်လာတဲ့အနေအထားမှာစခိုင်းပြည်သူတွေအတွက်တော့ဘာပြောချင်လဲ
။အခုလိုတိုက်ပွဲတွေမဖြစ်တဲ့အတွက်လောလောဆယ်မှာဗျာစပါးတွေပါတွေရိတ်လို့ရတယ်။ပိုသွားဒီသွားသွားလာလို့ရတယ်။တော်တော့ကိုနေသာထိုင်သာရှိပါလေအဲ့ဒါကြောင့်ကျွန်တော်တို့ရခိုင်ပြည်သူတွေအနေနဲ့ငြိမ်းချမ်းရေးအတွက်အလုံးဆန္ဒရှိဖို့လိုတယ်တဏ္ဍာရင်ပူပေါင်းပါဝင်ဖို့လိုရယ်ကိုနိုင်တဲ့ဖက်ကအခုဖြစ်တဲ့အနေအထားမျိုးကိုပိုင်ဝန်ပြီးတော့ချုပ်ဆိုသင့်တယ်
ဟုတ်ကဲ့ဒီတက်မတော်အနေနဲ့ရောအခုကာလအတွင်းမှာအေးနဲ့ပူပေါင်းဆောင်ရတာတွေရောတွေ့ရလား
တွေ့ပါတယ်အဲ့တော့ဘာကြောင့်လဲဆိုတော့တက်မတော်ဖက်ကရိတ်ခါတွေဆိုကိုပို့ဒီကိုပို့ပို့နေကြတာပဲတက်မတော်ရင်နှင်းကလည်းပေါ်လိုလာလို့တော်တော်များများတွေ့ရတယ်အဲ့လိုအခြေအနေမျိုးဟာတစ်ဖက်နဲ့တစ်ဖက်နှက်လီမှုရထားလို့ပဲနောက်တစ်ခုကလည်းဟိုတုန်းကဆိုရင်ဒိတ်တွေမှာအစစ်စစ်တော်တော်များတယ်အေးရေးဖို့တွေပါမလားဟိုကပါမလားဒီကပါမလားဆိုပြီးတော့အခုတော့တက်မတော်ဖက်ကလည်းအဲ့လိုစစ်တာစစ်တာတော့သိပြီးတော့ တွေ့ရပါဘူ
းဟုတ်ကဲ့ဒါတကယ်ကိုထူကြတဲ့တိုးတက်မှုပေါ့နော်ရွေးကောက်ပွဲနဲ့ပတ်သက်လို့ရောတိုးတက်ဖို့အလားလား
ပထမတုန်းကတော့တော်တော်ကိုမျောလင့်ခဲ့ပါတယ်တော်တော်လေးအခုချိန်ထိရင်းကြီးစီကတခုမှအတိအကျမပြောသေးတော့ဖြစ်နိုင်တော့မထင်တော့ဘူးညာ
ဟုတ်ကဲ့အဲ့ဒီအနေအထားမှာစိုးရင်ရတဲ့အနေအထားရောရှိလားဆက်ထိန်းနိုင်ဖို့
အပြစ်ကနဲ့ပတ်သက်လို့သူတို့ထိန်းထားနိုင်မယ်လို့ထင်မြင်မိပါတယ်ဆွေကောက်ပွဲမဖြစ်လို့ပြန်ပြီးတော့တိုက်ကြမယ်ဆိုတာမျိုးမဟုတ်ဘူးဆွေကောက်ပွဲမဖြစ်ရင်လည်းအခုဖြစ်နေတဲ့အနေအထားတစ်ခုကိုဆက်ပြီးတော့သွားနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
ဟုတ်ကဲ့ဒီနေရာမှာ NLD အစိုးရအနေနဲ့လည်းအခုအစည်းအဝေးလုပ်ပြီးတော့တိုင်းသားတွေနဲ့ညှိနှိုင်းဖို့အဖွဲ့တစ်ခုဖွဲ့လိုက်ပါတယ
်ကျိုးဆွေရမယ့်ကိစ္စပါပဲဒီအဖွဲ့အနေနဲ့ညှိနှိုင်းတာကိုဘယ်လောက်အဆင်ပြေဆောင်ရွက်မလဲတကယ်လို့ PP ပြင်းပြင်းဆောင်ရွက်မယ်ဆိုရင်တကယ်ကျိုးဆွေရမယ့်ကိစ္စဖြစ်ပါတယ် Federal Democracy ကိုကျွန်တော်တို့မှန်းထားတဲ့အခါမှာအဲ့ဒီဖက်ကိုတစားတဲ့ဘယ်လောက်ထိရွေးလာမလ
ဲ။ဟုတ်ကဲ့။အဲ့နောက်တစ်ခုထူးကြတာတော့ A ကနေဖန်ထားတဲ့ NLD ကိုယ်စားလှယ်လောင်းတွေကိုပြန်လွှတ်ပေးဖို့ပါလာတွေ့ရပါတယ်။အဲ့ဒီအနေထားရော
ဒီမိုကရေစီဖက်ကိုဆောင်းလန်းနိုင်တဲ့နိုင်ငံတစ်ခုမှာလွှတ်တော်ကိုယ်စားလှယ်တို့လွှတ်တော်ကိုယ်စားလှယ်အလောင်းတွေကိုတတိပြောရရင်ပြည်သူတွေကိုအဖွဲ့စစ်တစ်ခုခုကအလွဲတကူဖမ်းဆီးလို့ရတယ်ဆိုတာကောင်းတဲ့လက္ခဏာမဟုတ်ဘူး။ဘယ်အဖွဲ့စစ်ကလည်းမလုပ်သင့်ဘူး။ဆိုပါတော့ဒီဘက်ကရခိုင်မှာဆိုရင်လည်းဒေါက်တာအေးမောင်တို့ဘာလို့ဘာမို့တဲ့ကိစ္စနဲ့နှိရှေထောက်တန်းရှားလိုက်တယ်။နောက်အကြံဖက်တဲ့တွေးပြီးတော့ဖန်ထားတဲ့ပြည်သူတွေအများကြီးရှိတယ်။ဘယ်အဖွဲ့စစ်ပဲဖြစ်ဖြစ်တမတော်ပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်အေးအေးပဲဖြစ်ဖြစ်ဒီလိုအပြုတ်မှုမျိုးကိုမလုပ်သင့်ပါဘူး။တကယ်တမ်းဒါတွေကိုပြန်လေသုံးသပ်ပြီးတော့လက်ပေးသင့်ပါလေ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ကျွန်တော်ဝင်မှာပါ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jodu Salon တို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့အတန်ပတ်စဉ် Podcast အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Foundation Hero တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။ကျွန်မကတော့အေးရောင်ပါ။ဒီတစ်ပတ်မှာတော့သခိုင်းတိုင်းအချက်ပိုင်းကကျောက်စိမ်းမိုင်းဒီရှိရာဆင်းရဲချိုးတဲ့တဲ့ဒေသလေးအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ COVID-19 ရောဂါကာကွယ်ရေးဆိုင်ရာကန့်သတ်ပိတ်ဆို့မှုတွေကြောင့်ကျောက်စိမ်းရှာဖွေသူတွေရေမစေးသမားတွေအလုံးလက်မဲ့ဖြစ်သွားသလိုလုပ်ငန်းငယ်လေးတွေလည်းခြိကြိုက်ရတဲ့အတူဒေသမှာဆုံးရှုံးမှုတွေရှိခဲ့ပါတယ်။ကျောက်စိမ်းတူဖို့ရေလုပ်ငန်းတွေပြန်လည်ဖွင့်ဖို့ကြိုးစားချိန်မှာတော့နန်စီပွန်ရဲ့ဒေသခံတွေဟာကျန်းမာရေးဆောင်ရှားမှုမလုံလောက်တဲ့ကြားကနေကိုဗစ် -19 ရောဂါမကူးစက်အောင်ဘယ်လိုကာကွယ်ထိန်းချုပ်ရမလဲဆိုတဲ့အပေါ်မှာခေါင်းခဲနေရပြန်ပါပြီ။ဒီဆောင်မကိုမုံရွာကေဇက်အက်ဒီတာအဖွဲ့ကရေးသားထားပြီးကိုကျော်ဝေဖြူကဆက်ပြီးပြောပြပေးသွားမှာပါ။
ကချင်ပြည်နယ်နဲ့တဆက်တဆက်တည်းရှိနေတဲ့စကိုင်းတိုင်းဒေသကြီးထဲမှာလည်းကြောက်စိမ့်ထွက်ရှိတဲ့ယတနာမြေတစ်ခုရှိနေပါတယ်။အဲ့ဒါကတော့နန်စီပွန်ပါ။နန်စီပွန်ဟာစကိုင်းတိုင်းဒေသကြီးအထက်ပိုင်းခန်းဒီမြို့နယ်ထဲမှာရှိပြီးတော့ကြောက်စိမ့်အပြင်ပရင်တွင်းထွက်ဗီယန်ဇာတတွေလည်းထွက်ရှိပါတယ်။နန်စီပွန်ကိုခန်းဒီမော်လို့လည်းတချို့ကခေါ်ဆိုကြပါတယ်။နန်စီပွန်ဟာယတနာမြေဖြစ်ပေမဲ့ဒေသခံတွေကတော့အခြေခံအဆောက်အဦနဲ့ဝန်ဆောင်မှုတွေလလန်းမိဖို့ရုန်းကန်နေရစေဖြစ်ပါတယ်။ပြည့်စစ်မီကလည်း24နာရီမရရှိသေးပါဘူး။ဒေသမှာနေထိုင်သူတွေရဲ့ရပိုင်ခွင့်ဖြစ်တဲ့ပညာသင်ကြားခွင့်၊ကျန်းမာရေးစောင့်ရှောက်ခံယူပိုင်ခွင့်တွေဟာလည်းအကန့်အသတ်နဲ့သာရနိုင်သေးပါတယ်။နန်စီပွန်လို့ပြောလိုက်ရင်အတိကရွာလေးရွာဖြစ်တဲ့ဒေသအခေါ်နန်စီပွန်၊မကြံခ၊နန်ခမာအထက်စိတ်စားရရွာလေးရွာနဲ့ကွက်တဲ့အပါဝင်အခြေတကြနေထိုင်တဲ့အင်ဂျီ1200ကျော်ရှိနေတာကိုတွေ့ရပါတယ်။ဒါပြင်ကြောက်စိမ့်ထွက်ရှိတဲ့မော်ဒေတာဖြစ်တာကြောင့်တောင်းချီတဲ့ရွှေပြောင်းလုပ်သားတွေအပြင်ကြောက်ရောင်းဝယ်သမားတွေဈေးတဲ့တွေနဲ့ရေမစေးကြောက်ရှာသမားတွေလည်းရှိနေကြပါတယ်။နန်စီပွန်ကတရားဝင်ကြီးလက်ကျမ်းမာရေးဌာနကွဲမဖြစ်သေးတဲ့ကျမ်းမာရေးစည်းကမ်းမှာတာဝန်ကျနေသူဘတ်စုံသားဖွားဆရာမဒေါ်မီမီရွှေက
ဒီမဒီဟာတရားဝင်ဌာနခွဲလည်းမရသေးပါဘူးဒီနာစီပွန်ဒေတာဟာတရားဝင်ဌာနခွဲမရသေးတဲ့အတွက်ကြောင့်မို့လို့ကျမတို့တွေကနေတော့မှကျမရောက်ပြီးတဲ့နောက်ပိုင်းမှာကျမတို့ရဲ့ဒီစိတ်ရုံအုပ်တွေနဲ့ကျမတို့ရဲ့ဌာနဆိုင်ရာလူကြီးတွေနဲ့တခြားဒီမြို့နေရနေနဲ့ကျမတို့ကနေဒီတိုင်းထိတွေကတော့ဒီဌာနခွဲရဖို့အတွက်ကိုကတော့စီခံဌာနခွဲရဖို့အတွက်ကတော့တင်ထားပြီးပြီရှင့်အခုလောလောဆယ်အထိအချိန်အခုချိန်ထိကကျမတို့ကဒီဌာနခွဲဆိုတဲ့ဟာမရသေးဘူး
အဲ့ဒီလိုတရားဝင်ဌာနခွဲစည်းကမ်းအဖြစ်မရသေးတဲ့အတွက်လက်ရှိမှာတော့လူဦးရေနဲ့လောင်းကားနိုင်မှုစေဝါလိုအပ်ချက်တွေရှိနေတယ်လို့ဆိုပါတယ်။ဒါအပြင်နန်စီပွန်မှာအရေးပေါ်လူနာတွေပေါ်လာရင်ကျန်းမာရေးစည်းကမ်းအနေနဲ့နန်စီပွန်ကအရက်ဖက်ကျန်းမာရေးစောင့်ရှောက်မှုအသင်းတစ်သင်းဖြစ်တဲ့ရှင်မှုကွန်ကြီးအသင်းနဲ့ပူးပေါင်းပြီးတော့ဆောင်ရွက်ပြီးခန်တီးကိုလူနာပို့ပေးရတာတွေရှိနေတယ်လို့ဒေါ်မီမီရွှေကဆိုပါတယ်။နန်စီပွန်ဟာဒေသလူဦးရေနဲ့ချိန်ကြည့်ရင်တိုင်းနယ်စေယုံအစင်အထိရှိသင့်ပြီလို့ဒေတာကန်ရက်မီရဖတွေကပြောပါတယ်။လက်ရှိမှာတော့အစိုးရကြေးလက်စီပေကန်တစ်ခုနဲ့ဆီယာရိုဒီဦးစီးဖွင့်လှစ်ပေးထားတဲ့ဇီဝိတဒါနအခမဲ့စီကန်တစ်ခုပဲရှိပါတယ်။ဒေတာကန်လည်းဖြစ်ကျမ်းမာရေးစီပေကန်မှာအကူအညီပေးနေသူလည်းဖြစ်တဲ့ကိုဆိုင်ကျော်ကတော့နန်စီပွန်ဒေတာမှာတိုင်းနယ်စေယုံတစ်ခုရှိသင့်တယ်လို့ဆိုပါတယ်။
တိုင်းနယ်စေယုံတစ်ခုတော့လိုရဲလို့မြင်နေကြ။တင်ရစတာထွက်တဲ့ဒေတာကြီးတစ်ခုဖြစ်ပြီးရောဗျာ။ခြေကံကျမကြီးဒီတောင်မှာပြည်ဆောင်တာမရှိရတော့အဆင်မပြေပါဘူး
။ပညာရေးအတွက်လည်းအလဲတန်းအထိသာဖွင့်နိုင်သေးတဲ့ဖုံးတော်ကြီးတင်ပညာရေးအကြောင်းကိုပဲအာကိုအားထားပြုနေကြရတာပါ။အထက်တန်းပညာရေးအတွက်ခန်းကြီးကိုငွေကြေးကုန်ကြခံပြီးသွားတက်ကြရပါတယ်။နန်စီပွန်ဘာကကြောင်းဆရာတော်ဥပညာဝန်တာကတော့
ဒီဒေတာမှာဆိုရင်ဒီဆယ်ရာခိုင်နှုန်းလောက်သာရှိတဲ့ကျောင်းသားတွေရဲ့မိဘတွေသာစီးပွားရေးအဆင်ပြေကြတယ်။အလယ်တန်းပညာရေးအဆင်ပြေသွားရင်တော့တက်တန်းဆက်တဖို့ကျောင်းသားတော်တော်များများအဆင်မပြေကြဘူး။အကြမ်းရင်းပြောရမယ်ဆိုရင်တော့20ရာခိုင်နှုန်းလောက်ပဲအထက်တန်းပညာရေးကိုဆက်သင်ကြ။အထက်တန်းပညာရေးကိုဒီဒေသမှာစတင်နိုင်မယ်ဆိုရင်တော့ပိုများလာမယ်ထင်ပါတယ
်။အဲ့ဒီလိုမပြည့်စုံတဲ့နန်စီပွန်ဟာတကယ်တော့ခန်းဒီမျိုးကနေကုန်းလန်းကသွားမယ်ဆိုရင်25မိုင်ပတ်ဝန်းကျင်သာဝေးပါတယ်။အဲ့ဒီကားလမ်းကတော့ပွင့်လင်းရပြီးနိုဝင်ဘာလလောက်ကစပြီးသွားလို့ရတယ်လို့နှစ်နာရီလောက်နဲ့ရောက်တယ်ဆိုပေမဲ့မိုးကြတာနဲ့အဲ့ဒီလမ်းကသွားမရပြန်ပါဘူး။ဒါကြောင့်တခုတည်းသောရေလမ်းကြီးဖြစ်တဲ့နန်းခမာချောင်းကနေလေနဲ့နေဝက်လောက်သွားကြရပြန်ပါတယ်။အဲ့ဒီလိုအစင်မပြေတာတွေသာများတဲ့တီယန်ဇာတဖင်ခုထိုင်ထားပြီးခံစား권မရှိတဲ့နန်စီပွန်ကဒေတာကန်အခြေခံလူဒန်းစားတွေနဲ့ရေမစေးကြောက်ရှာသမားတွေဟာကိုဗစ်ကာလမှာပူပီးကြက်တဲကြရပါပြီ။ကုမ္ပဏီလုပ်ငန်းတွေရပ်လို့စားဝတ်နေရေးအခက်အခဲတွေရှိနေကြတယ်လို့ဒေတာကန်တွေကပြောပါတယ်။ဒါအပြင်ရေမစေးကြောက်ရှာသူတွေအနေနဲ့ရန်ဖန်ရန်ခါကန့်သက်ခံနေရတဲ့ကြောက်ရှာ권တွေကလည်းကြုံတွေ့နေရသေးတယ်လို့ဆိုပါတယ်။ရေမစေးရှာသူတချို့က
မိသားစုဝမ်းသာရေတချို့ကခက်ခက်တားတွေ့ရလေစားဝတ်နေရမလွယ်ဘူးဒီအကြောက်ကိုအမိပြုတ်နေကြတာဒီဒီနေရာမှာဘာလုပ်ငန်းမှမရှိဘူ
းနန်စီပွန်ဟာကြောက်စင်းအပေါ်မှီးနေရပြီးတော့ရေမစေးသမားတွေစီကကြောက်လဲထင်သလောက်မရတဲ့အပြင်နန်စီပွန်ရွာလေလန်းကကြောက်စင်းစေးတန်းဟာလဲဖွင့်မရတော့လို့အယောင်းဝယ်တွေကပြတ်နေတယ်လို့ကြောက်ကုံတွေကပြောပါတယ်အယောင်းဝယ်ပြတ်သွားတဲ့ကြောက်စေးခွက်ရဲ့နောက်ွယ်မှာတော့ကျောက်သမားတွေတည်းမကပဲဒေတာအခြေချနေထိုင်နေသူတွေတဲကဈေးတွေတွေလက်လုတ်လက်စားတွေနဲ့ကယ်ရီသမားတွေလိုမိသားစုတွေအများကြီးစားဝတ်နေရေးအကျက်ရိုက်လာပါတယ်ဒေတာကလက်လုတ်လက်စားသမားတွေအနေနဲ့ကတော့စားဝတ်နေရေးဖြည့်ရှင်းရတဲ့အခါမှာနီးစက်ရဈေးဆိုင်တွေကနေရင်းနှီးရင်ရင်းနှီးသလိုအကျွေးယူကြရပြီးငွေလေးပေါ်လာမှသွားဆက်လိုက်နဲ့ဖြည့်ရှင်းကြရပါတယ်တော်တဲ့ကတစ်သီးဝလံလေးတွေအောက်ကပြီးစားဝတ်နေရေးအတွက်ဖြည့်ရှင်းနေကြရသူတွေတောင်ရှိနေရဲ့လို့ဒေတာကန်လည်းဖြစ်အခြေခံလူဒန်းစားတွေကိုကူညီနေသူလည်းဖြစ်တဲ့မတ်စင်မာကပြောပါတယ်ဈေးရောင်းသူတွေလည်းဈေးရောင်းတာအပြင်အခြားအပြင်ဝင်ငွေရအောင်မလုပ်တတ်သလိုရေမစေးရှာသူတွေကလည်းရေမစေးရှာတာကလွဲရင်အခြားအလုပ်လုပ်တတ်သူကရှာပါတယ်လုပ်တတ်ပြန်ရင်လည်းသူတို့ကိုအလုပ်ပေးနိုင်မဲ့အလုပ်ကင်အခွင့်အလမ်းကနန်စီပေါ်မှာမရှိပါဘူးရေမစေးရှာသူတာသမီလေးယောက်မိခင်တူကတော့ကိုဗစ်ကာလမှာဘာအလုံးမှမဖြစ်တော့တဲ့အတွက်အခုလိုပဲညှိတွားပါတယ်
။ခုဆုံးပြထားတဲ့ဟာလေးကိုပါကျမတို့ကအခုလိုမျိုးလေးစားစားနေတဲ့ဟာကိုပါမစားရဘူးဆိုရင်တော့ကျမတို့လိုအဖွားကြီးကြီးဆင်တော့ဘာမှတော့မတက်နိုင်ဘူးတော့နေကြပါဘာတင်ရမစားရဘူးဆိုရင်ငါငါမှုမှုဆင်လည်းနေကြလည်းနေရမှာပါ
။အခုတော့ ဒီအပိုင်းကစပြီးနန်စီပေါ်မှာလုပ်ငန်းတွေပြန်စကြမှာဖြစ်လို့မော်ရဲကိုအလုပ်သမားတွေဝင်နေကြတယ်လို့လည်းသိရပါဗျ။ဒီလိုအခြေအနေမှာကိုဗစ်ကန့်သတ်ချက်တွေနဲ့အထူးကြက်မှတ်နိုင်ဖို့ကိုလည်းတာဝန်ရှိသူတွေကကြိုးစားနေကြပါဗျ။ဥမိုးကျော်သူကစကိုင်းတိုင်းဒေသကြီးကိုဗစ် -19 သတင်းနဲ့ပြန်ကြားရေးကော်မတီဥက္ကဋ္ဌနဲ့လူဆွမ်းအားအရင်းအမြစ်ဝင်ကြီးဖြစ်ပါတယ်။နန
်စီပေါ်မှာကွာရင်းထားကြမလို့တော့ဘူးလေ။ဒီကနေသွားလို့ရှိရင်တခါဖြစ်တယ်။ရန်ကီးတစ်လျှောက်မှာဒီတိုင်းတိုင်းပဲသူတို့ဟိုတက်မချက်တိုင်းပဲနေရမယ်။ခန်းဒီရောက်တဲ့အချိန်မှာတခါဖြစ်မယ်။ခန်းဒီမှာရောက်လို့ခါကြတော့စစ်ဆေးပြီလို့ကိုအဲစစ်ဆေးချက်အောင်မြင်တယ်ဆိုလို့ရှိရင်လုပ်ငန်းဝင်လည်းဝင်ခွင့်ရမယ်။အဲ့တော့လုပ်ငန်းဝင်ရောက်တဲ့အချိန်မှာတော့ quality ဝင်နေရမလို့တော့အဒီအဆစ်ကလေးကတွေ့လို့ရှိရင်မုံရမှာလည်း quality ဝင်ရမယ်။နောက်စုစားမှုခံရမယ် quality ဝင်ရမယ်။အဲ့တော့ဒီအဆထွက်သွားပြီဆိုတော့ကအဲကျွန်မရေးစစ်ဆေးမှုအောင်မြင်မှာဒါဆိုတော့တွားလို့ရမှာဟုတ်ပြီးတော့မှဒီကြားထဲမှာကုဆတ်မှုမဖြစ်အောင်မလို့ဆိုပြီးတော့မှခန်းဒီရောက်မှတစ်ခါပြန်ဆေးရမှာလေ
နန်စီပွန်ဒေတာကိုကိုဗစ်မပြန့်ပွားအောင်ဘလောက်ပဲကြက်မှတ်နေရပါမယ်ကိုဗစ်လူနာတွေ့လာခဲ့ရင်တော့ကျန်းမာရေးစောင့်ရှောက်မှုအတွက်အခြေခံအဆောက်အအုံမိုင်းမပြည့်စုံတဲ့အခြေအနေကတကယ်အဆိန်ခေါ်ချက်ဖြစ်လာနိုင်ပါလေလူနေထူထပ်ပြီးမြို့တပ်ပွဲဖြစ်လာတယ်လို့ဆိုကြပါမယ်နန်စီပွန်ဟာအပတ်ပတ်ကဖွံ့ဖြိုးမှုနှိမ်ကျနေစေဆိုတာကိုဒေသခံတွေကလက်ရှိအထိမကြာခဏပြောဆိုနေကြသေးပါဒါကြောင့်အစိုးရနဲ့တိုင်းအစိုးရစီကိုနန်စီပွန်အတွက်တောင်းဆိုခွင့်ရှိမယ်ဆိုရင်ဘာလက်ဆောင်တောင်းကျင်ပါသလဲလို့ဒေသခံရမိရဖဖြစ်သူအောက်ခြေလူလူအရေးဆောင်ရွက်နေတဲ့ဒေါ်စင်မာကိုမေးကြည့်ရမှာတော့သူကအခုလိုပြောပါတယ
်အရင်ကျွန်မတို့ဒေသလူကိုတိုးတက်အောင်ကျွန်မအထက်ကလူချင်တာမီးရဲရေရဲအဲ့ဒီဟိုစားကျွန်မကြီးစေခန်းရဲအဲ့ဒီလမ်းပတ်ဆက်သွယ်ရေးရဲအဲ့ကလေးတွေရဲ့ပညာရေးအဓိကအကြောင်းအထက်တန်းအကြောင်းလေးကိုကျွန်မတအားလိုချင်ပါတယ
်အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ချင်းတတ်မယ်လို့ဒို့အတန်ဖွဲ့သားတွေကမျှော်လင့်ပါတယ်ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့မုံရွာခေဆက်အက်ဒီတာအဖွဲ့ကျော်ဝေဖြိုးဒို့အတန်ကအေးအောင်ဇာနီနဲ့ဒိုင်ဂျင်းစတိုဖြစ်ပါတယ်ဒို့အတန်ပတ်စဉ်အတန်လွှင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဒို့အတန် Facebook စာမျက်နှာ SoundCloudYouTube အန်ဂျူတို့ကနေလဲဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်လင်းတဲ့ရေဒီယိုအစီအစဉ်မှာလဲစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့မနက်6:00နာရီကနေ8:00နာရီအတွင်းမှာလဲနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနယ်ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hero နယ်တို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်ပတ်ကြိမ်မှာလဲစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့တန်အစီအစဉ်ကိုနားဆင်ပြီးရတဲ့အတွက်ကျေးဇူးအကျိုးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။မင်္ဂလာပါခင်ဗျာ။ View American တန်ကနေပြီးတော့ဆက်လက်အတန်လွှင့်နေပါရယ်။အပတ်စဉ်အစီအစဉ်တင်ဆက်နေကြယူကောက်ပွဲအထူးအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီတစ်ပတ်မှာတော့ယူကောက်ပွဲအလွန်မြမညီညာရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမှာဖြစ်ပါရယ်။ Channel FFV Editor ကုမှုတက်ကအစီအစဉ်တင်ဆက်ပေးထားပါရယ်။
တင်ဆက်ပေးနေကြဖြစ်တဲ့ရေကောက်ပွဲလို့စကောင်းဝိုင်းစနေဝဲဒူးစီစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်မှာတော့ရေကောက်ပွဲလို့မြမညဉ့်ညဉ့်မျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်ပရပဝင်ဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်ဖိတ်ခေါ်ထားကြတဲ့သူတွေကတော့ Center for Peace and Reconciliation CPR ရဲ့ co-founder တူဖြစ်တဲ့ကုလမောင်ရှိဖြစ်ပါတယ်နောက်တစ်ခါတန်လင်းပြည်သူ့ရေးရာမူဝါဒလေ့လာမှုအဖွဲ့ရဲ့ Director Sokabi ဖြစ်ပါတယ်နောက်တစ်ခါမြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများ Democratic တူ ABSD ရဲ့အဖွဲ့ရဲ့ဟိုကော်မတီဝင်မစ္စူပွင့်ဖြစ်ပါတယ်ဆိုတော့အားလုံးပဲမင်္ဂလာပါခင်ဗျဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးသွားမယ့်အကြောင်းအရာကဒီရွေးကောက်ပွဲအလွန်မြန်မာနိုင်ငံရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့လက်ရှိအခြေအနေမှာလည်းကျွန်တော်ဒီနိုင်ငံရေးဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့မှဒီဆွေးနွေးမှုတွေလည်းကျွန်တော်တွေ့နေရတဲ့အခြေအနေဖြစ်ပါတယ်အရင်ဆုံးတော့ကျွန်တော်စပြီးတော့မှဒီရွေးကောက်ပွဲလွန်နိုင်ငံရေးကိစ္စကိုမသွားခင်မှာကျွန်တော်တို့ဒီလက်ရှိအစိုးရကဖြတ်တန်းခဲ့တဲ့နိုင်ငံရေးဖြစ်စဉ်ကိုဒီစပြီးတော့သုံးသပ်ဆွေးနွေးပြည့်စုံနေပါတယ်ရွေးကောက်ပွဲမတိုင်ခင်ကာလမှာဒီနိုင်ငံရေးဖြစ်စဉ်အတွင်းမှာဆိုဘလို့စင်ကုန်မှုတွေကြုံပေးခဲ့ရရှိတယ်ဘလို့အချက်တဲတွေကြုံပေးခဲ့ရရှိဒါဒီလိုစင်ကုန်မှုချက်တဲတွေကဘလို့ဖွဲ့စည်းတွေကြားထဲမှာအဓိကထားပြီးဖြစ်နေတာရှိပေါ့ဆိုတော့နောက်ပါဒီခိုင်မှာဖြစ်ခဲ့တဲ့စစ်ပွဲအခြေအနေတွေရှိတဲ့အခါကျတော့မြန်မာညဉ့်ညဉ့်ရက်တက်နေပြီလားဆိုတဲ့ဒီဝေဖန်မေးခွန်းထုတ်မှုတွေလည်းရှိခဲ့ကြပါတယ်ဆိုတော့ဒီအခြေအနေနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဒီရေကောက်ဝေမတိုင်ခင်ကာလအတွင်းကမြန်မာညဉ့်ညဉ့်ဖြစ်စဉ်ပေါ်မှာစပြီးသုံးသပ်ပေးနေခြင်းပါအရင်ဆုံးတော့ကျွန်တော်ဆရာစောကပီကိုစပြီးဖိတ်ခေါ်ခြင်းပါဆရာချက်ဆွေးနွေးပေးပါဦး
ကျွန်တော်တို့ကတော့ဗျာဒီလွန်ခဲ့တဲ့ဟိုအစိုးရတက်တက်မှာပေါ့နော်ဒီရွေးကောက်ပွဲမတိုင်ခင်အခြေအနေမှာညဉ့်ညဉ့်ဆွေးနွေးပွဲဆိုတော့ဒီပြည်သူလူထုရွေးချယ်တင်မြှောက်တဲ့အစိုးရတ တက်လာတယ်ဆိုတော့ကျွန်တော်တို့မျှော်လင့်ချက်တွေအများကြီးပို့ထားခဲ့တာပေါ့ဒါကတော့ကျွန်တော်တို့ပြည်သူတယောက်အနေနဲ့ကျွန်တော်အနေနဲ့ပြောတာပါဆိုတော့ဒီNLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာလည်းကျွန်တော်ကိုနိုင်ကတော့ဒီငင်းချင်းကြီး process မှာပါဝင်တာမရှိခဲ့ဘူးသို့တော့ပြည်သူတယောက်အနေနဲ့ကြတော့ပြည်သူရွေးချယ်တဲ့အစိုးရကနေပြီးတော့ဥဆောင်ပြီးတော့ငင်းချင်းကြီး process ကိုအရင်အစိုးရထက်တောင်မှပို့ပြီးတော့တောင်မှအရှိန်အဟုန်ကောင်းကောင်းနဲ့လုပ်နိုင်ပြီလို့ကျွန်တော်တို့မျှော်လင့်ခဲ့တာပေါ့သို့တော့ကျွန်တော်တို့တကယ်ဖြစ်ပျက်ခဲ့တဲ့9နှစ်အတွင်းထဲမှာကြည့်မယ်ဆိုတော့ဘင်းသားကကျွန်တော်မြင်ရတဲ့လူတွေနဲ့ဆိုလို့ရှိရင်ကျွန်တော်တို့အားရလောက်ဖွယ်မရှိဘူးလို့ကျွန်တော်ပြောမှာပေါ့နော်ဒါပထမတစ်ချက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဒီငင်းငင်းဆွေးနွေးပွဲဖြစ်စဉ်တွေကရက်လိုက်ကျွန်တော်တို့ပြန်ပြီးတော့ပြန်ဆလိုက်လုပ်တဲ့အခါမှာကျွန်တော်တို့ဘာကိုတွေ့ရသလဲဆိုတော့ဒီအထူးသဖြင့်ပေါ့နော်အစိုးရဘက်ကနေပြီးတော့ကိုစားပြုပြီးတော့ဒီ NRPC ဒီအမျိုးသားဒီ National Reconciliation and Peace Center ပေါ့ဒီ center ကနေပြီးတော့ဟိုစာစူးစမ်းပြီးတော့လုပ်တဲ့အခါမှာတစ်ခါတစ်ချိန်ကျွန်တော်တို့တွေ့တာကတော့ဒီအရင်လုပ်ခဲ့တဲ့ MPC နဲ့အချိန်ဆက်ပဲအားနည်းနေတာလားဒါမှမဟုတ်လို့ရှိရင်အခုဒီ NRPC မှာတာဝန်ယူတဲ့တာဝန်ယူနေတဲ့ခေါင်းဆောင်ပိုင်းအနေနဲ့ပဲဒီတိုင်းသားလက်နက်ဖွဲ့စည်းခြင်းနဲ့ဆက်ဆံတဲ့နေရာမှာအကျွမ်းတဝင်မှုဒါမှမဟုတ်လို့ရှိရင်လည်းအခြေအနေပေါ့နော်အရင်အခြေအနေကိုတိဖို့တိတိုင်းအားနည်းနေတာလာဘယ်လိုအခြေအနေလဲတော့ကျွန်တော်သိချာမသိဘူးသို့တော့ကျွန်တော်တို့ပြန်ကြည့်လိုက်တဲ့အခါကျတော့ချိတ်ဆက်မှုတွေကပို့ပြီးတော့အားနည်းနေတာတွေ့ရတယ်။ပို့ပြီးတော့အားနည်းသွားတာတော့ကျွန်တော်တို့တွေ့ရတာပေါ့နော်ဒုတိယတစ်ချက်တတိယတစ်ချက်ကတော့တစ်ခါလေကျရင်ကျွန်တော်တို့ဟိုစား observer တယောက်နည်းလေးလာသူအနေနဲ့ကျွန်တော်မြင်ရတာကတစ်ခါလေကျရင်အစိုးရတို့ NRPC တို့ကနေပြီးတော့စူးစမ်းလုပ်လိုက်တယ်။ဒါပေမဲ့တကယ်တမ်းလုပ်လိုက်ဖို့အစီအစဉ်ကဒီစလိုက်တဲ့အစီအစဉ်ကတမျိုးဒါပေမဲ့မြေပြင်ပေါ်မှာတက်မတော်နဲ့တချို့လည်းလည်းကန်တိုင်းသားအဖွဲ့အစည်းနဲ့ဖြစ်တဲ့အခြေအနေကတကယ်ဟိုဆွေးနွေးတော့မယ်ဟန်ပြင်လိုက်တိုင်းတချို့အမြင်ပြမှာဖြစ်တာတွေနဲ့သဟဇာတာမဖြစ်တဲ့အခါကျတော့ကျွန်တော်ထင်တယ်တချို့ဒီငင်းငင်းဆွေးနွေးပွဲ process စဖို့ကလည်းပဲတချို့အရှင်ရဖို့ကလည်းပဲအခက်အခဲဖြစ်တယ်ပေါ့အဲတခါလေကျရင်ကျွန်တော်တို့အနေနဲ့ပြည်သူအနေနဲ့ကနားလည်ရဖို့တော့ခက်တယ်ဘာလို့နားလည်ရဖို့ခက်လဲဆိုတော့တစ်ဖက်ကတော့ကျွန်တော်ဆွေးနွေးမယ်သို့တော်မြင်ပြမှာဖြစ်တာဆွေးတော့မယ်ကြံလိုက်တိုင်းမြင်ပြမှာဖြစ်တဲ့ပြဿနာကဥမာဒီဟိုစားပေါ့နော်ရခိုင်တို့မှာမဖြစ်ဘူးဆိုတော့ရင်တခြားတနေရာမှာပေါ့အမှရှမ်းပြည်မြောက်ပိုင်းပေါ့မြောက်ပိုင်းရှမ်းပြည်တို့မှာဖြစ်တာကိုကြည့်လိုက်မယ်ဆိုလို့ရှိရင်ဒီဆွေးနွေးဖို့လုပ်တဲ့လက်နက်ကင်တိုင်းသားလက်နက်ကင်ဖွဲ့စည်းရေးအနေနဲ့ကလည်းပဲအဲတခါလေကြာလို့ရှိရင်ဒီ process ပေါ်မှာယုံကြည်မှုရဲ့လို့နော်ဒီရဲ့အပြီးအပွင့်ရလက်ကိုကျွန်တော်တွေ့ရပါမလားဆိုတဲ့ညွှန်မှန်းချက်ကလည်းပဲတခါလေကြာရင်ကျွန်တော်တို့မှာညော့နေသွားတယ်ဆိုတော့အခြေအနေတွေပေါ်မှာမူတည်ပြီးတော့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အားမရဘူးကျွန်တော်ဒီတက်ရမယ်လို့ကျွန်တော်တို့ညှော်လင့်ခဲ့တယ်နော်ဆိုတော့ကျွန်တော်တို့ပဲညှော်လင့်ချက်ကြီးတာလားဒါမှမဟုတ်ရင်ပဲလုပ်ရည်ကံရည်အပိုင်းမှာရောနားလည်မှုအပိုင်းမှာရောနိုင်ငံရေးစိတ်ဆန္ဒအပိုင်းမှာရောပြင်းပြမှုအားနည်းသွားတာလားတော့ကျွန်တော်တို့အကြည့်ကြမသိတော့ကျွန်တော်တို့ထင်သလောက်တာသွားတယ်လို့ကျွန်တော်တို့မမြင်ခဲ့ရတော့အမှန်ပါပဲဒါကျွန်တော်တို့ဒါလေ့လာတဲ့သူတယောက်အနေနဲ့ကျွန်တော်ပြောတာပါဟုတ
်ကဲ့ဟိုအဲဦးလမောင်ရှိနေနေတော့ဒီပေါ်မှာဘယ်လိုမျိုးသုံးသပ်ချင်တာပြီးခဲ့တဲ့ဒီကာလအတွင်းကညီညီဖြစ်စဉ်ပေါ်မှာ
အဲခုနဟိုဆရာဆော့ကဘီဆွေးနွေးတဲ့အချက်တရားလဲဒါဟိုလေ့လာတဲ့သူတွေဘက်ကဟိုထုတ်ပြအပြင်းနဲ့ချက်တွေလို့လည်းကျွန်တော်လည်းယုံကြည်ပါတယ်။အဲ့တော့ပြီးခဲ့တဲ့ဒီ2016မှာတာဝန်ထွက်ယူပြီးတော့ဒီငြိမ်းချမ်းရေးဒီဆွေးနွေးမှုစတဲ့အခါမှာတော့ပထမတော့ကျွန်တော်တို့ဒီပြည်လုံးအကျိုးပြင်ဆင်ရေးကော်မတီဆိုတာနဲ့ဖွဲ့ပြီးကျွန်တော်လုပ်ခဲ့တာတွေ့ရတယ်နော်။နောက်ပိုင်းမှာတော့ဒီ NC လမ်းကြောင်းအတိုင်းပဲပွားပြီးတော့ဒီရောင်းရင်းငြိမ်းချမ်းကြီးလာတာ22ရက်သူပြည်လုံးကနေပြီးတော့နိုင်ငံရေးဆွေးနွေးမှုတွေကနေပြီးတော့ဒီရလက်တွေထွက်အောင်လို့ကျွန်တော်ကြိုးစားခဲ့တာလည်းရှိတယ်။တော့အားသာချက်အားနည်းချက်တွေရှိတာလည်းအမှန်ပါပဲ။ဒါပေမဲ့ကျွန်တော်တို့ဒီ process ကိုပြန်ကြည့်တဲ့အခါမှာဒီကျွန်တော်တို့ဒီမှာပါဝင်တဲ့ပေါ့လေ key stakeholder တွေကြားထဲမှာဒီယုံကြည်မှုဒီစောက်တဲ့လုပ်ငန်းစဉ်မှာတော့အခက်အခဲအထူးရှိခဲ့တာလည်းအမှန်ပါပဲ။အထူးသဖြင့်တော့ဒီ2018ဒီအောက်တိုဘာလမှာလုပ်တဲ့ဒီ 10+10 ဆိုတဲ့ဒီခေါင်းဆောင်တွေဆွေးနွေးပွဲရဲ့နောက်ပိုင်းမှာတော့တိစိုးမှုခက်ခဲတယ်ဆိုတာလေဟုတ်တယ်အဲ့တော့တော့ဒီ2019တစ်နှစ်လုံးမှာဒါသဘောရင်းပြောင်းအောင်လို့ကျွန်တော်လုပ်ခဲ့ရတာရှိတယ်အဲ့တော့2020 January လမှာတော့ဒီတိစိုးမှုတွေကပြန်ပြီးပြည်ရလို့ပြောရမှာပေါ့နော်စစ်တင်မြောက် GNCN ဆွေးနွေးရနေပြီးတော့မှဒီလုပ်ငန်းစဉ်တွေချပြလိုက်တယ်အစိုးရဘက်မှာလည်းဒီကိုဥပါတဲ့ community ကိုဖွဲ့လာခဲ့တယ်ပေါ့နော်တိုင်းသာဒီလက်မှတ်ထိုးထားတဲ့တိုင်းသာလက်မှတ်ကံပွဲမှာလည်း14ဦးပါတဲ့ဆက်တော့ပဲကိုဥပါတယ်ပေါ့တကယ်ဖက်ပေးလိုက်ပြီးတော့သူတို့တွေဆွေးနွေးမှုကတော့ဒီခုပြီးခဲ့တဲ့ August လမှာဒီနေ့ Acropat 3ဆိုတဲ့ဒီလုံးသဘောတူစာချုပ်စစ်ပိုင်း3တော့ရခဲ့တာ။ပြန်ချုပ်ပြောရင်တော့အာသာကျအားနည်းချက်တွေရှိတာတော့အမှန်ပဲ။ဒါပေမဲ့အခုဒီအချိန်မှာတော့ဒီနေ့ Acropat 3ကပြတ်ထန်ပေးထားတာပေါ့နော်။ဒါတစ်ဖက်ကသဘောတူထားတဲ့အတိုင်းဆက်ရှော့ရမယ်အခြေအနေတော့ကျွန်တော်တို့ရောက်လာခဲ့တာ။ တော့အခုတော့ကျွန်တော်တို့မျှော်လင့်တာကတော့ပြီးခဲ့တဲ့ဒီ၄နှစ်ခွဲလောက်ကအာသာပြအာဏာချက်တွေကိုပြန်ပြီးတော့တုံးသက်ပြီးတော့ပူအကုန်မုန်းတန်သွားဖို့ပြင်ဆင်နေတဲ့အခြေအားလဲအမှန်ပဲလို့ကြောင်းနေတယ်ကဖြစ်ဆက်ဆွေးနွေးလို့ပါ။ဟုတ
်ကဲ့ဆရာမမီစုပွင့်နေတဲ့ဒီပေါ်မှာဗမာတုံးသက်ချင်တာများရှိမယ်ခင်ဗျာ။ပြီးခဲ့တဲ့ဒီနေ့ညင်းဖြစ်စဉ်ပေါ်မှာ
ဒီ NCA ပေါ်အခြေခံပြီးတော့ဖြစ်တည်လာတဲ့ပုံစံတွေကိုဆွေးနွေးရင်တော့ကျမတို့က NCA လက်မှတ်ထိုးပြီးပါဝင်လာတာဖြစ်တဲ့အတွက်ဒီဟိုဟာပေါ့နော်ဒီဆရာဦးလာမောင်ရွှေတို့နဲ့စဉ်းစားတဲ့ပုံစံလေးတွေကတိတ်တော့กว่ามาမဟုတ်ဘူးပေါ့အဲဒါပေမဲ့ကျမအနေနဲ့နည်းနည်းလေးပုံစံတစ်မျိုးနဲ့ငင်းကြည့်ပြီးတော့အဲဒီတိုင်းနာလည်းငကိုင်ဖွဲ့စည်းတွေဘက်ကစဉ်းစားချက်တွေအနေနဲ့ပေါ့เนาะကျမနည်းနည်းလေးဟိုပြောကြည့်ရရင်တော့ဒီပြီးခဲ့တဲ့9နှစ်ဆိုတော့ပြီးခဲ့တဲ့10နှစ်ပေါ့တမလာဦးသိန်းစိန်လက်ထက်ကနေကျမတို့ဒီ NCA ပေါ်ပေါက်ရေးချူပန်းခဲ့ကြတဲ့အဲကာလရှိတယ်2015အဲဒီဝင်းကျင်လောက်မှာကျမတို့ NCA လက်မှတ်ရှစ်ဖွဲ့လက်မှတ်ရေးထိုးနိုင်ခဲ့တာရှိတယ်အဲဒါပေမဲ့အားလုံးပါဝင်လက်မှတ်ရေးထိုးနိုင်ခြင်းမရှိတဲ့အိဆာလေးတစ်ခုကတော့အာနေချက်အကြီးတစ်ခုဖြစ်သွားခဲ့တယ်အဲ့ဒီနောက်ပိုင်းမှာအစိုးရအသစ်ပေါ်ပေါက်လာတယ်ပေါ့နော်2015အနေနောက်ပိုင်းမှာတော့အစိုးရအသစ်ပေါ်ပေါက်လာတဲ့အချိန်မှာဒီဟို NCA အဲမှာပါဝင်ခဲ့ခြင်းမရှိတဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်းတွေအနေနဲ့ညှို့လင့်ချက်တွေဟိုအများကြီးရှိလာတယ်သူတို့အနေနဲ့ဒီလက်ရှိအစိုးရကိုထောက်ခံကြောင်းနေတီးတီးထုတ်ပြန်ခဲ့ပြီးတော့မှအဲဒီဟိုဘောနော်နိုင်ငံရေးဆွေးနွေးပွဲတွေမှာသူတို့ပါဝင်လာခြင်းနဲ့ဆန္ဒတွေပြခဲ့တယ်ဒါပေမဲ့အဲ့ဒီအချိန်တုန်းကလည်းကျမတို့အနေနဲ့အချိန်အနေနဲ့အခွင့်အလမ်းကိုတည်တည်ချာချာမဆုတ်ကင်နိုင်ခဲ့လို့ထင်တယ်ဘောနော်ဒါပေမဲ့အဲ့ဒီအချိန်မှာကျမတို့အစိုးရကတော့အစိုးရအခွင့်အသစ်ဖြစ်နေတယ်လောက်ဆရာတွေလည်းရမ်းများတယ်နောက်ငင်းငယ်ရေးဖြစ်စဉ်နဲ့ပတ်သက်ရင် तू ကအဲ့ဒီအချိန်မှာ तू ကစပြီးပါဝင်လာရတာဖြစ်တဲ့အတွက် तू မှာအခက်အခဲတွေလည်းအများကြီးရှိနိုင်တယ်အဲ့ဒီအချိန်မှာသူကျမအနေနဲ့ကြည့်ရမယ်ဆိုရင်တော့ဒီ NCA မှာပါဝင်ဟိုပြီးတော့ဥဆောင်ဦးရပြုပါလာတဲ့အချိန်မှာတောင်မှအစိုးရအနေနဲ့ကဟိုထိမ့်ညိပေးနေရတဲ့အခြေအနေတွေအများကြီးပဲဒီအခြေအနေမျိုးတွေနဲ့ပဲဖြတ်တန်းလာခဲ့တာရှိတယ်ဟိုအဲ့ဒီလိုအနေထားမျိုးမှာဟိုပေါ့နော်ဒီငယ်ငယ်ဖြစ်စဉ်ရဲ့ရလကောင်းတွေထွက်လာနိုင်အောင်လုပ်ဖို့ကလည်းတစ်ဖက်မှာကျမတို့တွေကတောက်လျှောက် NCA စာချုပ်ကိုကျိုးပန်းလာတဲ့အချိန်မှာကလေးကကျမတို့ပါဝင်လာတဲ့ဖွဲ့စည်းတွေကကျမတို့ကိုမှုဘောကိုရဒီချက်ကိုကိုဆုပ်ကင်ခဲ့ပြီးတော့မှဒီစာချုပ်ကိုအားလုံးလက်ခံနိုင်မဲ့စကလုံးတွေနဲ့ဟိုထဲ့တွင်ရေးဆွဲပြီးတော့နှစ်ရှည်ကြာအနှစ်လောက်ဝန်းကျင်လောက်ဟိုအချိန်ယူပြီးတော့ရေးဆွဲခဲ့တာဖြစ်တယ်ဆိုတော့တစ်ဖက်မှာတက်မတော်ကလည်းဒီပြည်ထောင်စုမပြုတ်ကွဲရေးအပါအဝင်ဒုတာဝန်ရေးသုံးပါးကိုအဲသူ့ရဲ့ဟိုဟာပေါ့နော်ရတ္တီချက်တိုင်းကင်ထားတာဖြစ်တယ်တိုင်းသားလက်နက်ကင်ဖွဲ့စည်းတွေကလည်းဒီမြူရာတန်းတွေနဲ့ကိုပိုင်ပြရန်ခွင့်ဆိုတာကိုဟိုဟာရတ္တီချက်ကိုအဲ့ဒီရတ္တီချက်ကိုဆုပ်ကင်ထားပြီးတော့ပါလာတာဖြစ်တယ်ဆိုတော့ရတ္တီချက်အရာကတော့အားလုံးကဒီနေ့ထိစပြီးတော့ပါလာကြတယ်ကဒီနေ့ထိဒီအချိန်နေမှာပဲပေါ့ဆိုတော့ယုံကြည်မှုတွေရှေ့တက်လာမယ်ဆိုရင်တော့ကျမတို့အများကြီးဆက်ပြီးတော့အရှိကိုဆွေးနွေးလို့ရမယ်ရလက်ကောင်းတွေထွက်လာမယ်ဆိုတော့လေဒါထဲမှာကျမတို့ဆွေးနွေးရခက်သွားစေတဲ့ဒီတခုဒီတော့တက်မတော်နဲ့ဒီခွဲထွက်ခွင့်မပြုဆိုတဲ့ကိစ္စတွေပေါ်လာတဲ့အချိန်မှာကျမတို့ဆွေးနွေးပွဲအချိန်ကာလအတော်တော်ကြာကြာရပ်တန့်သွားခဲ့တယ်အဲ့တော့နောက်ပိုင်းမှာကတော့အားလုံးပြန်လဲညှိနှိုင်းကြပြီးတော့အဲ့ဒီအချိန်မှာတော့ဒီအစိုးရဘက်ကကိုယ်စားလှယ်တွေရဲ့ပါဝင်ပူးပေါင်းမှုပေါ့နော် initiate ယူမှုတွေလည်းဟိုပါဝင်ပါတယ်အားလုံးပြန်ကြိုးစားပြီးမှဒီ2020အလွန်ငင်းငယ်ရေးဖြစ်စဉ်ကိုတော့အားကောင်းအောင်ဆက်သွားမယ်ဆိုတော့ဒီနောက်ဆုံးကျမတို့ရရှိခဲ့တဲ့ဘောတူညီချက်တစ်ခုကိုတော့ကျမတို့ရခဲ့တယ်ပေါ့ဆိုတော့ဘလို့ပဲဖြစ်ဖြစ်ဒီ NCA ခြေခံတဲ့ငင်းငယ်ရေးဖြစ်စဉ်ကြီးကတော့ကျမတို့ဒီ2020အလွန်မှာအားကောင်းမောင်းတန်ဆက်သွားနိုင်မယ်ဆိုတော့မျိုးလင့်ချက်တရားတော့ရှိနေကြစေပဲလို့ကျမအနေနဲ့တော့ပဲပြောချင်ပါတယ်
ဆိုတော့ဒီဒုတိယဘေးကုန်းမှာတော့ကျွန်တော်တို့ဒီလက်ရှိဒီရွေးကောက်ပွဲအလွန်ကာလကဒီငင်းငယ်ရေးခြေနေငင်းငယ်ဖြစ်စဉ်ငင်းငယ်လောက်ဆောင်မှုခြေနေလက်ရှိခြေနေမှာလည်းကျွန်တော်တို့ဒီဒီနဲ့ဒီမြန်မာတက်မတော်နဲ့ကြားထဲမှာလည်းဒီညီနိုင်ဆွေးနွေးမှုတွေလုပ်ဆောင်ရဲဆိုတဲ့ခြေအနေလေးတွေ့ရတယ်ပေါ့ဆိုတော့ပြည်သူ့ဘက်ဆောင်တဲ့ခြေအနေတွေ့ရလို့ဒီနေ့ပြည်တော်မှာလည်းဒါဒီနိုင်ငံရေးဆွေးနွေးမှုပေါင်းပြည်စစ်သုံးသက်ရဲ့ညီနိုင်ဆွေးနွေးပွဲတွေလုပ်နေတယ်ပေါ့ဆိုတော့ဒီလိုခြေအနေမျိုးမှာဒီလိုညီငယ်ရေးနဲ့ပတ်သက်ပြီးတော့ဘယ်လိုရလဒ်တွေထွက်လာနိုင်လို့ပြောလို့လုပ်ရမှာလက်ရှိကာလအတွင်းကညီငယ်ရေးလုပ်ဆောင်မှုညီငယ်ရေး process တွေမှာပြုစားလို့ရအောင်အငယ်ဥပမာဖြစ်ဒီပေါ်မှာချက်တော့ဆွေးနွေးပြပါအောင
်အဲခုနကျွန်တော်တို့ဒီဆွေးနွေးခဲ့သလိုပဲကျွန်တော်တို့ညီညာရေးညီလာက21ရာစုပင်လောရဲ့စုထအစီအစဉ်မှာဒီနေ့ Echo Pad 3ပေါ့နော်သူ့ရဲ့ကျွန်တော်သဘောတူညီချက်အစိတ်ပိုင်း3မှာသူကပြဋ္ဌာန်းပြီးတာလည်းရှိတယ်သူကအဲ့တော့အခုကျွန်တော်တို့ဒီအခုတော့နော်ဒီနေ့ရောက်နေတဲ့ကာလပေါ့နော်ရုပ်ောက်ွဲပြီးတဲ့ကာလနေဆက်ပြီးရှောက်မယ်ဆိုရင်ကျွန်တော်လုပ်ငန်းရှင်3ခုကိုသူတို့လုပ်ဖို့လိုတယ်တကတော့ဒီဒီနေ့ Echo Pad 3ကိုကျွန်တော်တို့အကောင့်ထဲဖော်ရမှာလည်းရှိတယ်ဒါရီကတော့ပြတ်ထမ်းပေးလိုက်ပြီဒါရီကိုကျွန်တော်ဆက်ပြီးတော့အကောင့်ထဲပေါ့ဒုတိယကတော့ နိုင်ငံရေးဒီအကောင့်တွေပေါ်တဲ့မှာနိုင်ငံရေးသဘောတူညီချက်တွေကိုကျွန်တော်တို့ညှိနှိုင်းနိုင်ဖို့ပေါ့နော်ဒါနှစ်ဖက်တွင်းပြီးတော့ညှိနှိုင်းနိုင်ဖို့ရလက်တွေကိုကျွန်တော်တို့ရောက်ဖို့လိုတယ်တတိယတော့လက်မှတ်မထိုးရသေးတဲ့တန်တာလက်နက်ကင်တွေနဲ့ယုံကြည်မှုစောက်ပြီးတော့သူတို့ဒီညီငယ်လုပ်ငန်းတွေထဲမှာပါလာဖို့ပေါ့သူစိစံတော့အစိုးရနဲ့တက်မတော်တော့ကြတော့ NC လက်မှတ်ရေးထိုးတဲ့လုပ်ငန်းတွေမှာပါလာဖို့ဆိုတဲ့ဒီလုပ်ငန်းတွေသုံးခုကိုလုပ်ဖို့ကျွန်တော်ကြီးခဲ့တာပေါ့နော်တော့ဒီ9နှစ်တာကာလအတွင်းမှာဟိုရနိုင်မဲ့အမေရိကန်ကခုနလုပ်ငန်းတွေ3ရက်ပေါ်မှာဒီပါဝင်တဲ့စိတ်ဟူတာတွေကဘလို့အဲသူတို့ဆောင်ရွက်နိုင်မလဲဆိုတဲ့ဟာတော့ဟိုကျွန်တော်တို့ရဲ့ဒီ challenge ပေါ့နော်ဒါအခုမှတို့ရှိနေအခုဒီရုပ်ဘွဲပြည်ရနဲ့အခုကိုဘက်ကရှိနေတော့မယ်ဒါပေမဲ့အစိုးရလွတ်တော်တက်မတော်ကိုယ်တိုင်လည်းစုဖွဲ့ပေးထားတဲ့ဒီတွေကဒီနေ့ပြီးတော့မှပြီးခဲ့တဲ့ကျွန်တော်၄ရက်တာဆွေးနွေးပွဲတွေလုပ်တယ်ဒီမှာပြန်လည်သုံးသပ်မှုတွေရှိတယ်အပြန်လဲစုဖွဲ့ဖို့အတွက်ပြင်ဆင်တာရှိတယ်ပြီးရင်ရှေ့ကိုကျွန်တော်တို့ဒီခုနကတော့ယူနေအကောပက်တရီနဲ့အညီသွားနေမှုအတွက်ဒီ framework for political dialogue အမူပုံပြင်ဆင်တာတွေလုပ်နေတာရှိတော့အခုကျွန်တော်အမြင်ကတော့ရလက်ကတော့ဟုတ်တယ်ကျွန်တော်တို့အားလုံးတို့ဒါပေမဲ့ခုနကတော့ပြောတဲ့အားနည်းချက်တွေအားသာချက်တွေပြည်ပြီးတော့အခုတစ်ခေါက်ကတော့ပို့ပြီးတော့အရှိန်ဟုန်နဲ့ဆောင်ရွက်နိုင်မယ့်အနေအထားတော့ရှိတယ်အဲ့လိုပဲအခုပဲနေနေနေမြန်မြန်တက်မတော်ဘက်ကလည်းအေးနဲ့ပြောနေသလိုဒီမြောက်ပိုင်းလေးဘွဲ့နဲ့ဒီအစိုးရတို့တော့တက်မတော်ဆွေးနွေးတဲ့အထက်မှာလည်းမူဝါဒတွေရှိပြီးသားဖြစ်တယ်နော်အဲ့တော့လက်မှတ်မထိုးရသေးတဲ့အားလုံးနဲ့လည်းဆွေးနွေးဖို့ဟာတွေရှိတော့အခုတော့ဆက်သွယ်နေပါတယ်အဲ့တော့ဟိုနံပါတ်1ကျွန်တော်ပြန်ပြောလို့ရတာဟာတော့လုပ်ငန်းစဉ်ကတော့အစိုးရတက်မတော်တို့ဘက်ကတော့မြန်လာလိမ့်မယ်အဲ့ဆိုရင်ကျွန်တော်တို့ရဲ့ဆွေးနွေးပတ်တွေဖြစ်တဲ့အဲနော်လည်းငယ်ပတ်ဒီနိုင်ငံပါတီပတ်ဒီမှာရောအဲသူရောစဉ်းစားဖြစ်ပြီးတော့ဒီဆွေးနွေးနေတဲ့မှုတွေကိုဝင်ဝင်ပြောင်းလုပ်ထင်မလားတခုတတိယတစ်ခုကတော့ခုနကတော့ဒီလုပ်ငန်းစဉ်တစ်ခုလုံးဆရာဆော့ကပြပြောလို့နော်ဒီနားလဲပြီးတော့အားလုံးကနေပြီးတော့ထောက်ခံဖို့နော်ဝိုင်းဝန်းပတ်မှုကိုပါလာဖို့ဆိုတဲ့အိစာတစ်ခုလည်းကျွန်တော်တို့လုပ်ဖို့တော့လိုတယ်သူကတပြိုင်နက်တည်းမှာကျွန်တော်တို့သွားမှငင်းငင်းတစ်ခုလည်းတော့မဟုတ်ဘူးနော်အဖက်မလက်တာကိုနားလေယူယူခုရသက်ပြန်လဲတင်းရဖြစ်စင်ပါလဲအခြားလူတွေပါလာဖို့ဆိုတဲ့ဟာတွေကတစ်ခုနဲ့တစ်ခုကဟိုဆက်နွယ်ပြီးတော့အမိတဟဲပြုတ်နေတာပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့ဒီတတန်းတော့ကအချို့အပိုင်းတွေကကျွန်တော်တို့မှာဟန်ကျင်ကြီးအလုပ်နိုင်မှုနည်းနည်းခက်ခဲတာရှိတယ်ဒါပေမဲ့ဒီနေရာမှာအခုဆွေးနွေးပွဲတွေမှာကျွန်တော်တွေ့တဲ့ထောက်ပြမှုတွေကတော့ကျွန်တော်တို့ကနိုင်ငံရေးသဘောတူညီချက်ကြီးပဲယူလို့တဲ့ဆန္ဒရှိတယ်တစ်ဖက်မှာနိုင်ငံရေးသဘောတူညီချက်နဲ့ဒီလူမျိုးရေးဆန်ပြန်လည်ပေါင်းစည်းတဲ့အစီအစဉ်တွေကအငင်းညီညီသွားမယ်ဆိုတော့အစ်စာကျွန်တော်တို့ပြီးခဲ့တဲ့2020ထဲမှာဆွေးနွေးခဲ့တာရှိအဲ့တော့ဦးလည်းကျွန်တော်တို့ကတကယ်ကိုဟိုအလုံးလက်ခံနိုင်တဲ့ရလထွက်ဖို့ဆွေးနွေးမှုတွေကလည်းလိုပါတယ်ဒါတွေကတော့ကျွန်တော်တို့အနေနဲ့ရနိုင်မယ်လို့မျှော်လင့်ချက်နဲ့ကျွန်တော်တို့ဟိုစောင့်ဆောင်နိုင်မယ့်ကိစ္စနဲ့ challenge ချက်တွေကတော့ဒါတွေရှိတယ်လို့ကျွန်တော်အနေနဲ့တော့ဆွေးနွေးလို့
ဟုတ်ကဲ့ဟိုဆရာမမီစုခွင့်အနေနဲ့ပေါ့လက်ရှိဒီငယ်ငယ်ရေးဒီဆွေးနွေးမှုနေမှုတွေဒီလက်ရှိဒီရုပ်ောက်ပွဲလုံးကာလမှာဖြစ်နေတဲ့အခြေအနေပေါ်မှာမူတည်ပြီးတော့ဘာတွေမျှော်လင့်လို့ရမယ်လို့ရတဲ့တွေထွက်လာနိုင်မယ်လို့ဒီစားတယ်
ကျွန်မတို့အနေနဲ့ကတော့ဒီ2020ရွေးကောက်ပွဲမတိုင်ခင်မှာ2020 EAO ပေါ့နော် NCA လက်မှတ်ရေးထိုးထားတဲ့ EAO ဆွဲဖွဲ့ရဲ့အဲစဉ်းစားချက်တွေကတော့2020အလွန်မှာနိုင်ငံရေးဖြစ်စဉ်နိုင်ငံရေးဆွေးနွေးပွဲတွေအကောင်းဆုံးဆက်သွားနိုင်ဖို့ပေါ့နော်အဲ့ဒီလိုဆက်သွားရမှာလဲဒီကောင်းမွန်တဲ့ရလတ်တွေအဲထွက်ရှိဖို့ရလတ်ကောင်းတွေရရှိဖို့ဆိုတဲ့အပေါ်မှာမျှော်ယီပြီးတော့ကျွန်မတို့ဒီနောက်ဆုံးလောက်သွားတဲ့အဲပြည်တော်စုငင်းငင်းညီလာခံမှာဒီသဘောတူစာချုပ်မှာရရှိလာတဲ့အချက်တွေပါအောင်တော့အားထုတ်ခဲ့ကြတာရှိတယ်။အဲသို့တော့လည်းအဲ့ဒီမှာလည်းဟိုအားလုံးစိတ်တိုင်းကြပေါ့နော်လိုချင်တဲ့အချက်တွေအားလုံးကိုသဘောတူညီချက်ရခဲ့တာမျိုးတော့မဟုတ်ပေမဲ့အလုံးဆက်လုပ်လို့ရနိုင်မဲ့2020အလွန်မှာနိုင်ငံရေးဆွေးနွေးပွဲတွေဆက်သွားလို့ရနိုင်မဲ့အဲအခွင့်အလမ်းတွေတော့ဟိုပွင့်နေအောင်တော့ဟိုလှုပ်ခဲနိုင်တယ်လို့ယုံကြည်မျှော်လင့်ကြတယ်။သို့တော့လည်းဒီအခြေအနေတွေကိုကြည့်မယ်ဆိုရင်လက်ရှိမှာဒီရွေးကောက်ပွဲပြီးတဲ့အချိန်မှာရွေးကောက်ပွဲရလဒ်တွေတရားဝင်တော်မှထွက်လာတဲ့အချိန်မှာပဲတက်မတော်ဘက်ကလည်းငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်ရင်ဥဆောင်အဖွဲ့လိုဖွဲ့ပေးပြီးတော့မှမြန်မြန်ဆန်ဆန်နဲ့ဒါဒီကော်မတီကနေဥဆောင်ပြီးတော့ဆောင်ရွက်သွားမယ်လက်မှတ်မထိုးထားသေးတဲ့အဖွဲ့တွေရောလက်မှတ်ရေးထိုးပြီးသားအဖွဲ့တွေနဲ့ရောဒါဆွေးနွေးဖို့အတွက်ဖွဲ့စည်းထားတယ်ဖွဲ့စည်းလိုက်တယ်စသဖြင့်နေဖြစ်လာတယ်ပြီးတော့ရခိုင်ကိစ္စတွေပေါ်လာတဲ့အခါမှာတော့အတခုခုများအပြောင်းလဲတော့မြန်မြန်ဆန်ဆန်များဖြစ်လာမလားလို့မျှော်လင့်မိတယ်ပေါ့နော်ဒီအခြေအနေဒီခွင့်လန်းကလည်းဘလို့ပဲဖြစ်ဖြစ်ရွေးကောက်ပွဲနဲ့ပတ်သက်ပြီးပေါ်လာတဲ့ငြိမ်းချမ်းရေး လန်းစားပေါ့နော်အခွင့်လန်းတစ်ခုဖြစ်အဲမက်ယူပြီးတော့မှကျမတို့ဒီလက်ရှိအဲအစိုးရအနေနဲ့ပေါ့နော်ဒီအခြေအနေကိုမြန်မြန်ဆက်ဆံဖန်ဆုပ်နိုင်မလားလို့တော့ကျမတို့မျှော်လင့်ခဲ့တယ်ပေါ့တို့တော့ဒီခိုင်မှာရှိတဲ့အခြေအနေတွေကလည်းအဲအခုချိန်ထိကတော့မင်းများဖြစ်နေသေးတယ်ပေါ့နော်ဒီဇင်ဘာကုန်ထိအဖြစ်ခရရဆဲထားတယ်ရွေးကောက်ပွဲပြန်ဖြစ်နိုင်မှုအခြေအနေကလည်းအဲဟိုမျှော်လင့်နေရာကနေပြီးတော့အခုဆိုရင်တော့တစ်နှစ်အတွင်းလုပ်လို့မရဘူးဆိုတော့အခြေအနေတွေဖြစ်လာတဲ့အခါမှာပြောဆိုလာတဲ့အခါမှာတော့အဲဘာလေးပြန်ဖြစ်မလဲလို့ကျမတို့ဟိုစိတ်ပူလာရတယ်တွေးတောလာရတာရှိတယ်ပေါ့နော်တိုင်းပြည်မှာတော့ငြိမ်းချမ်းရေးဖြစ်စဉ်တစ်ခုပဲဟိုလှုပ်ရှားရှိတာတော့မဟုတ်ဘူးတို့တော့လေလက်နက်ကင်ပဏိပခတွေရက်စဲဖို့ကတော့အဓိကကြတယ်ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ကကျမတို့ရဲ့ပထမကူစားပေးလုပ်ငန်းစဉ်ဖြစ်တော့ရှိနေတဲ့ပေါ့နော်ဆိုတော့ဒီအခြေအနေတွေကလည်းအချိန်တိုင်းမှာဟိုအခွင့်အလမ်းတွေပေါ်နေတာမဟုတ်ဘူးအခွင့်အလမ်းတွေကဟိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်နေရတဲ့ကာလတွေမှာလွယ်မယောင်နဲ့ခက်နေတာတွေတိမ်မယောင်နဲ့နဲ့နေတဲ့အခြေအနေတွေအများကြီးရှိနေတော့ပေါ်လာတဲ့အခွင့်အရေးတွေကိုကြိုးစားတိုင်းကိုဖန်ဆွဲဖန်ယူဆွဲကင်နိုင်ပြီးတော့လှုပ်ဆောင်နိုင်ဖို့တော့လိုမယ်လို့ကျမတို့အနေနဲ့မြင်တယ်ပေါ့နော်ဆိုတော့အခုအချိန်မှာဒီအမျိုးသားညီညွတ်ရေးအစိုးရဆိုတဲ့အတန်ကလည်းလက်ရှိအစိုးရကနေပြီးတော့ပေါ့နော်ဓမ္မရုံကနေထုတ်ဖော်ပြောတာဖြစ်ပေမဲ့လက်ရှိကနိုင်ရအရယ် NLD ပါတီအနေနဲ့ဒါနဲ့ပတ်သက်ပြီးတိတိကျကျပြောဆိုလာတာတွေကျမတို့ဟိုမကြားသိရတဲ့အရာတွေရှိတယ်ဆိုတော့ကျမအနေနဲ့ဆိုလိုချင်တာကဒီလိုအမျိုးသားညီညွတ်ရေးအစိုးရလိုမျိုးအဲဟိုပါတော့တိုင်းရင်းသားတွေလိုလားနေတဲ့ဟိုပုံစံနဲ့ပုံဖော်ပေးနိုင်မယ်ဆိုရင်ဒီနိုင်ငံတိုင်းသားအင်အားစုတွေအားလုံးကိုနန်းတူရည်တူဟိုလေးလေးစားစားနဲ့ဖိတ်ခေါ်ဆွေးနွေးပြီးတော့ဒီအမျိုးသားညီညွတ်ရေးအစိုးရလိုပုံစံမျိုးတစ်ခုပုံဖော်နိုင်ခဲ့မယ်ဆိုရင်တော့တစ်ဖက်မှာငြိမ်းချမ်းရေးဖြစ်စဉ်လာပြီးတော့တွန်းအားပေးနိုင်တဲ့အခြေအနေကောင်းတွေပေါ်ထွက်လာနိုင်တယ်ပေါ့နော်ဆိုတော့ဒါတွေကိုကျမအနေနဲ့ကတော့ဒီလက်ရှိအနိုင်ရပါတီကိုမြန်မြန်ဆန်ဆန်ဟိုလောက်ကင်ဆောင်ရွက်စီခြင်းနဲ့ဆန္ဒတော့ရှိပါလိမ့်ရှင
်โอเคဆရာသက်ကပြီးလေးလာလို့ပြောင်းနေတဲ့သုံးသက်ပေးပါဒီအခြေအနေပေါ်မှာ
โอเคကျွန်တော်ဒီမမီစုပွင့်ပြောသွားရင်နောက်ဆုံးအချက်ပေါ်မှာလည်းအခြေခံပြီးကျွန်တော်ပြောချင်ပါတယ်အဲ့ဒါကတော့အခုလက်ရှိဥစားပဲဗျာဒီအစိုးရပြန်ဖြစ်လာမဲ့နိုင်ရနိုင်ငံရေးပါတီအနေနဲ့ပေါ့ဒီတော့ရွေးကောက်ပွဲပြီးတော့ဒီရွေးကောက်ပွဲရလဒ်ကိုကြည့်လိုက်မှဆိုရင်တို့က political capital ရသွားတာပေါ့ဗျာနိုင်ငံရေးအရင်းအီးကောင်းကြီးကြီးတစ်ခုရသွားတာပေါ့ဆိုတော့ရသွားတဲ့အခါမှာတကယ်တမ်းကျတော့လုပ်ဖို့အတွက်တာဝန်ဝတ္တရားနဲ့သူ့ရဲ့ responsibility ကလည်းပကုံးပေါ်မှာပို့ပြီးတော့ကြီးလေးလာတဲ့သဘောတော့ရှိတာပေါ့ဆိုတော့ကျွန်တော်တို့မျှော်လင့်တာကတော့ဒီအခုရွေးကောက်ပွဲအလွန်ကာလမှာခုနပြောသလိုဟိုငင်းချင်းရေးဆိုတာကဆွေးနွေးလို့ရမှရလတ်ကူမှအကောင့်တဲ့ဖော်မယ်အကောင့်တဲ့ဖော်မယ်မရသေးခင်တော့တို့ဘာမှမပေးချင်ဘူးဘာမှမလုပ်ချင်ဘူးဆိုတာလည်းမဖြစ်တဲ့မူလေဆိုတော့အခုကျွန်တော်တို့တိုင်းပြည်မှာကျွန်တော်တို့ငင်းချင်းရေးအတွက်ဒါတိုင်းသားဒန်းလူညီမြမှုတို့ဒါဖက်ဒရယ်စနစ်တည်ထောင်ဖို့တို့ပေါ့ဆိုတော့လည်းကျွန်တော်တို့ကတိပီးသားဖြစ်နေတယ်ကျွန်တော်တို့ဒါလည်းသဘောတူညီတာ in principle ပေါ့ဗျာမူအားဖြင့်ကျွန်တော်တို့သဘောတူလားပြည်သားဖြစ်တဲ့အတွက်ကြောင့်မလို့အစိုးရတရက်အနေနဲ့ဒီ political capital နိုင်ငံရေးအရင်းအီးရှိနေတဲ့အချိန်မှာကျွန်တော်တို့ကဒါတွေကိုကျွန်တော်တို့တကယ်ပုံမှန်လေးလေးပြင်ပြပြီးတော့ဘယ်လောက်အထိတော့ဘာတွေလုပ်ပြီးနိုင်တယ်ဘယ်လိုချင်းကပ်ပုံချင်းကပ်မှုမျိုးနဲ့သွားကျင်တယ်ဆိုတဲ့ပုံစံမျိုးတွေကိုပုံမှန်လေးလေးပြောလာတယ်ဆိုရင်တော့ကျွန်တော်ထင်တယ်ပို့ပြီးတော့ရောင်ချီတန်းတာပုံမြန်လာနိုင်ပြန်မြန်လာနိုင်တာပေါ့နော်ဒါစေတနာကိုပြအောင်ပါပေါ့ကျွန်တော်ဆလိုချင်တာဗျာအစိုးရဖွဲ့စည်းတဲ့ခါမှာပဲဖြစ်ဖြစ်ပြည်내ဝန်ကြီးချုပ်တွေခန့်တဲ့အခါမှာပဲဖြစ်ဖြစ်ဒါလုတ်ပိုင်ခွင့်ရှိတဲ့အတောအတွင်းမှာငင်းချင်းရောင်နေသန်းအောင်သူကလုတ်ပြီးလို့ရတဲ့အနေအထားမျိုးမှာရှိတယ်ဒါကိုလည်းကျွန်တော်တို့ကမျှော်လင့်ပါတယ်နောက်တစ်ပိုင်းကတော့ကျွန်တော်နှစ်ခုရှိတယ်အဲ့ဒါကတော့ဘာလဲဆိုတော့ဒီကျွန်တော်တို့အခုရှိတဲ့ NCA process ကနေတော့ရလက်ကနေပြီးတော့ကျွန်တော်ဆက်သွားနေတဲ့ငင်းချင်း process က NCA ကကျွန်တော်တို့ကိုကောင်းတာနိုင်ငံရေးဆွေးနွေးပွဲလမ်းကြောင်းတစ်ခုကိုပုံဖော်ပေးလိုက်တာဖြစ်တယ်လို့ကောင်းတဲ့ဘက်ကနေကြည့်လို့ရှိရင်အဲ့လိုပုံဖော်ပေးလိုက်တာဖြစ်တယ်လို့ NCA မှာလည်းကျွန်တော်တို့က NCA ရဲ့ social ရလက်အမွေကိုကျွန်တော်ကသယ်လာရတာဖြစ်တယ်အဲ့ဒါကဘာဖြစ်လဲဆိုတော့ကျွန်တော်တို့ NC ထိုးတဲ့ drone ကကျွန်တော်တို့က nationwide ceasefire မဖြစ်ခဲ့ဘူးမဖြစ်ခဲ့ရတဲ့အကြောင်းရင်းကအဲ့လိုမျိုးအဖွဲ့ဟိုးအဖွဲ့ဒီတစ်ဖွဲ့ကျွန်တော်တို့ခြံထားခဲ့ရတဲ့အတွက်ကြောင့်မလို့တချို့အင်အားကြီးတဲ့အဖွဲ့အစည်းတွေရောဥပမာ AA ကဲ့သို့အဖွဲ့အစည်းတွေရောတအောင်ပလောင်ကဲ့သို့ DD TNL တို့ကဲ့သို့အဖွဲ့အစည်းတွေရောမထိုးခဲ့ရတဲ့အတွက်ကြောင့်မလို့မပြည့်မစုံတဲ့ ceasefire nationwide ceasefire agreement ဖြစ်တယ်ဆိုတော့အဲ့ဒီဟာကိုတော့ကျွန်တော်ကပြင်ဖို့လိုအပ်တယ်နော်ပုံပါဝင်လာအောင်ပေါ့ဒါတစ်ချိန်တော့ကျွန်တော်တို့မထိုးခဲ့ထိုးခဲ့မပြီးခဲ့တော့ဒါမထိုးခဲ့ရတဲ့အစိတ်ပိုင်းတွေရှိတာပေါ့ဆိုတော့ကျွန်တော်တို့ကအဲ့ဒါကိုပြင်ဖို့တော့လိုတယ်အဲ့လိုပါဝင်လာမှုရှိလာဖို့လည်းကျွန်တော်တို့ကအရင်အရေးကြီးတယ်ပေါ့ဆိုတော့အဲ့ဒီတစ်ခုကိုကျွန်တော်တို့ဒီအခုတက်လာတဲ့အစိုးရအနေနဲ့ရောဘယ်လိုချင်းကပ်မလဲဆိုတာကိုကျွန်တော်တို့ကကြည့်ရမယ်ဆိုတော့အဲ့ဒီအပေါ်မှာအဲ့ဒါကိုမကျော်လွှားနိုင်ဘဲနဲ့အားလုံးပါဝင်မှုဆိုတဲ့အဆင့်ကိုမကျော်လွှားနိုင်ဘဲနဲ့ကျွန်တော်တို့ကနိုင်ငံရေးဆွေးနွေးပွဲအဆင့်ကိုရှေ့ကိုတအားသွားလိုက်ပြီးတော့နောက်ကခြံထားလို့ရှိရင်အဲ့ဒီခြံထားတဲ့အဖွဲ့နဲ့ရှေ့ဆက်သွားနေတဲ့အဖွဲ့နဲ့ကြားထဲမှာကွာဟမှုကြီးလာလေကျွန်တော်တို့အနာဂတ်မှာဖြတ်ရှင်းရမယ်ဒါပြဿနာပိုကြီးလာလေလို့ကျွန်တော်တို့ကမြင်တာပေါ့နော်ကျွန်တော်တို့ဒါကြည့်လိုက်လာသူအနေနဲ့နောက်ဆုံးတစ်ချက်ကတော့ကျွန်တော်တို့မျှော်လင့်တာကတော့ဒီအခု political capital ရလာတဲ့အစိုးရဒါပြည်သူရွေးချယ်တင်မြှောက်တဲ့အစိုးရနဲ့တက်မတော်နဲ့ပို့ပြီးတော့တတန်နဲ့ဖြစ်ဖို့ပေါ့ဗျာသူတက်မတော်ရဲ့မူ6ချက်နဲ့ဒီဘက်ကသွားနေတဲ့အစိုးရရဲ့ဟိုစားဖွဲ့စည်းအုပ်ချုပ်ပုံဖြေကဥပဒေပြင်တဲ့ကိစ္စနဲ့ တက်ကပြင်စင်စနာတော့မပြင်ချင်ဘူးလားဆိုတော့ဒီဟာတွေကကျတော့ကျွန်တော်တို့ဘက်ကတိုင်းသားလေးနဲ့ကန်ဖွဲ့စည်းအနေနဲ့ရတယ်ဘေဟာကိုယူပြီးတော့ညှိရမယ်ဆိုတော့စိတ်ပိုင်းတွေကကြည့်ရတာကျွန်တော်တို့ဘေးနားအလူနေနဲ့ဆိုတော့တော်တော်လေးခက်တယ်ပေါ့ဗျာဆိုတော့ကျွန်တော်တို့တက်တာကတော့ဒီလာမယ့်အပိုင်းမှာတမ်ရော်နဲ့အစိုးရနဲ့ဟလာပြည်သူ့ရွေးချယ်တင်မြှောက်တဲ့ပါတီဆိုဒီအစိုးရနဲ့လည်းပို့ပြီးတော့နည်းနည်းအတန်ကြီးညီမျှလာမယ်အချင်းချင်းနဲ့တို့ညှိလို့ရမယ်ဆိုလို့ရှိရင်တော့တစ်ဖက်ကကျွန်တော်တိုင်းသားလေးနဲ့ကန်ဖွဲ့စည်းပြီးညှိနိုင်တဲ့ခါမှာလည်းဖြစ်နိုင်ကြည်ဒီပိုအားကောင်းမယ်လို့ကျွန်တော်မျှော်လင့်တာပေါ့ဒါကတော့ကျွန်တော်တို့လေလာသူတွေနဲ့မျှော်လင့်တဲ့အပိုင်းမှာ2020ရွေးကောက်ပွဲအလွန်ပေါ့
ဒီငွေငွေစစ်စစ်တစ်ခုလုံးမှာဒီငွေငွေဆွေးနွေးမှုတွေငွေငွေလုံဆောင်မှုတွေကဆိုရရနိုင်ငံရေးခေါင်းဆောင်တွေနောက်တစ်ခါဒီလက်နက်ကိုင်အင်အားစုတွေနောက်ဒီတက်မလို့ဒီတို့အင်အားစုတွေကြားထဲမှာပဲဆွေးနွေးမှုတွေရှိတယ်ပေါ့ငွေငွေစစ်စစ်ကအထက်မှာဒီစစ်ကြောခံစားခံစားခဲ့ရတဲ့ပြည်သူတွေရဲ့ခံစားမှုတွေရှိတယ်နောက်နိုင်ငံရေးစနစ်ကြခံစားခဲ့ရတဲ့ပြည်သူတွေဒီလိုထိခိုက်ခံစားခဲ့ရတဲ့သူတွေရဲ့ခံခံတာကိုတည်တည်ဆွေးနွေးမှုနည်းတယ်ဆိုတော့ဒီလိုပဲပြောဆိုမှုတွေရှိပါတယ်ဆိုတော့လာမယ့်ဒီကာလတွေဒီရွေးကောက်ပွဲလို့ဒီအစိုးရတက်လာပြီးရဲ့အချိန်နောက်ပိုင်းမှာဖြစ်လာနိုင်တဲ့ဒီငင်းငယ်ရေးဆွေးနွေးမှုတွေမှာဒီလိုတိကျခံစားခဲ့ရတဲ့သူတွေရဲ့ခိုင်ခံတာကိုထည့်သွင်းလုံဆောင်ဖို့လာလာရှိနေတာလုံဆောင်နေတဲ့သူစတာတော့ဒါတို့လည်းနောက်ဆုံးပြီးဆွေးနွေးပေးသေးတယ်မှာအရင်တော့အငယ်ဦးလောက်မောင်ကြီးပဲစပြီးဆွေးနွေးပေးပါဦ
းဟုတ်ပါတယ်ဒါလည်းကျွန်တော်တို့ဟိုထည့်သွင်းပြီးတော့စဉ်းစားတဲ့ကိစ္စပေါ့နော်ခုနဆရာစောကဘီပြောဆိုကျွန်တော်တို့ကတချို့ကိစ္စတွေကကျွန်တော်တို့လွတ်ချင်တဲ့ဆန္ဒနဲ့ဆေးရောက်နေပြီးတော့လုတ်ဖို့ကြံတာတွေလည်းဖြစ်နေတော့အခုတော့ဟိုဒီကိစ္စတွေလည်းထက်သွင်းစမှာပြီးတော့အခုလာမယ့်ဆောင်ရွက်မှုတွေမှာတော့ပါလာမှာတည်ကြတယ်လို့တော့ကျွန်တော်အနေနဲ့တော့ဆွေးနွေးလို့ရပါတယ်။ဟုတ
်ကဲ့ကျွန်မမီဆွေးနွေးတစ်ချက်လောက်ဆွေးနွေးပြပါအောင်တော့။
ဟုတ်ကဲ့ဟိုကျွန်တော်တို့အနေနဲ့ဆိုရင်တော့တောက်လျှောက်ပေါ့နော်ဒီပြည်တွင်းစစ်ပေါ့စစ်လက်နက်ကိုင်ပဋိပက္ခအနည်း90ကာလမှာဒီဟိုထိခိုက်နေနာခဲ့ရတဲ့လူတွေအထူးသဖြင့်အမျိုးသမီးတွေပေါ့နော်ဒီစစ်ပွဲတွေနဲ့ပတ်သက်ဒါဆုံးဖြတ်တဲ့နေရာမှာအမျိုးသမီးတွေမပါဝင်မဲ့ထိခိုက်မှုခံစားရတဲ့အများဆုံးကတော့အမျိုးသမီးနဲ့ကလေးတွေဖြစ်တယ်ဆိုတာကျွန်တော်တို့အမြဲပြောတယ်ဒီလိုထိခိုက်နေနာသူတွေရဲ့ဘဝတွေတရားမျှတမှုရရှိစေဖို့ကျွန်တော်တို့တစုံတရာပြုလုပ်ပေးနိုင်တဲ့အခင်းကျင်းတစ်ခုတော့လိုတယ်ဒီ2015 NCA လက်မှတ်မရေးထိုးခင်ပေါ့ရေးထိုးပြီးတဲ့အချိန်မှာလဲကျွန်တော်တို့ EA ဟိုအဲနာလနကိုင် size တွေမှာကျွန်တော်တို့ကဒီအတွင်ကူပြောင်းရေးကာလတရားမျှတမှုတို့ဘာလို့ထည့်နိုင်အောင်တော့ကြိုးစားခဲ့တယ်သို့တော်လည်းနှစ်ဖက်ယုံကြည်မှုကတိတ်နေနေတဲ့အချိန်မှာအချို့ခေါင်းစဉ်တွေကကျွန်တော်တို့ထည့်လို့မရအောင်ပေါ့နော်အဲ့လိုအနေအထားမျိုးတွေဖြစ်တယ်ဒါပေမဲ့ဒါဟာမော်လဲမှုတွေကျွန်တော်တို့ထက်တွင်စဉ်းစားရမယ်အကြောင်းအရာကြီးတစ်ခုဖြစ်တယ်တကယ်ငင်းငန်းရေးကိုတွန်းအားပေးနိုင်တဲ့အကြောင်းအရာလည်းဖြစ်တယ်ဒီကောင်းစဉ်တွေကိုထက်တွင်ဆွေးနွေးနိုင်တဲ့အခြေအနေမျိုးကိုလည်းကျွန်တော်တို့ဆက်ပြီးတော့ကြိုးစားဖန်တီးရွားမှာဖြစ်တယ်ဆိုတာကိုတော့ကျွန်တော်တို့စိတ်ထဲမှာဆွဆွဲမြန်းနေရှိပါတယ်လို့ပဲကျွန်တော်ပြောချင်ပါတယ်ရှင
်ဟုတ်ကဲ့ကျန်သူတို့နောက်ဆုံးပေးလေးဆွေးနွေးပေးပါဦး
ခင်ဗျဟုတ်ကဲ့ကျွန်တော်လည်းအဲ့လိုပဲမျှော်လင့်ပါတယ်ခင်ဗျဘာဖြစ်လို့ဆိုငင်းငန်းရေးမရှိခြင်းရဲ့ရလက်ကိုငင်းငန်းရေးမရှိခြင်းရဲ့အပြီးအပွင့်ကိုခံစားနေရတဲ့ဒီလိုပြည်သူလူထုတွေဟလာရွှေ့ပြောင်းရတယ်ဟိုစားဒုက္ခရောက်နေကြရတယ်သူတွေရဲ့အတန်ကိုလည်းကျွန်တော်တို့ထက်သွင်းစဉ်းစားသင့်တယ်လို့သူတို့ရဲ့အတွက်ပေါ့နော်သူတို့ရဲ့သူတို့အတွက်တရားမျှတမှုဆိုတော့လေဒီငင်းငင်းရေး process ကကျွန်တော်တကယ်စဉ်းစားသင့်တယ်လို့ကျွန်တော်ထင်တယ်ဒါ negotiate လုပ်တဲ့အခါမှာ compromise ကျွန်တော်တို့ဟိုစားပေါ့တချို့ common ground တွေကျွန်တော်ရှာတဲ့အခါမှာလည်းကျွန်တော်တို့ကြည့်ပဲကျွန်တော်တို့စိတ်တည့်ကြည့်ပဲလောက်တာမျိုးမဟုတ်ဘဲနဲ့ဒါဒီလိုဟိုစားဆိုးကျိုးအမွေတွေကိုပြည်တွင်းစဆိုးကျိုးအမွေတွေကိုခံစားနေရတဲ့ပြည်သူလူထုတွေရဲ့အတန်နဲ့သူတို့အတွက်တရားမျှတမှုကိုရှေ့တန်းတင်ပြီးတော့ကျွန်တော်ဆွေးနွေးနိုင်မှသာလျှင်ဒီ process ကလည်းပဲတရားမျှတတဲ့ငြိမ်းချမ်းရေး process ဖြစ်မယ်လို့ပဲကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ကျွန်တော်ဆွေးနွေးပွဲအချိန်ရယ်ပြည့်သွားတဲ့ဒီမှာပဲကျမှာဖြစ်ပါရဲ့အဲ့တော့ပေါင်းဝင်ဆွေးနွေးပေးကြတဲ့အငယ်ဦးလောက်မောင်ရွှေဆရာစောကပီဆံမမီစုပွေးတို့အားလုံးကိုကျေးဇူးတင်ကြအောင်ပြောလိုပါတယ်ခင်ဗျအားလုံးပဲကျေးဇူးပါခင်ဗျ
What's all in your mind? အခုဆက်ပြီးဗဟင်းချင်းချုပ်ကိုတင်ပြပေးမှာပါ American နိုင်ငံမှာ COVID-19 ကြောင့်တေဆုံးသူ3သိန်းလောက်ရှိလာချိန်မှာပဲအစိုးရကတောက်ကြံနေညဘက်မှာကာကွယ်ဆေးကိုအရေးပေါ်အခြေအနေတုံးဆွဲခွင့်ချပေးလိုက်တဲ့အတွက်တနင်္လာနေ့အစောပိုင်းလောက်မှာ American နိုင်ငံတွင်းကပြည်နယ်တွေမှာကာကွယ်ဆေးတွေရရှိတော့မှာဖြစ်ပါတယ်ပစ္စည်းပို့ဆောင်ရေးကုမ္ပဏီတွေဖြစ်တဲ့ UPS နဲ့ FedEx တို့က Pfizer ကုမ္ပဏီထုတ်ကာကွယ်ဆေးအလုံးပေါင်း3သန်းလောက်ကိုပြည်နယ်တွေမှာရှိတဲ့ဖြန့်ဖြူးရေးစင်တာပေါင်း150လောက်ကိုတနင်္လာနေ့မှာစတင်ပေးပို့တော့မှာဖြစ်ကြောင်းသမ္မတဒေါနယ်ထရမ့်အစိုးရအဖွဲ့ရဲ့ကာကွယ်ဆေးထုတ်လုပ်မှုအစီအစဉ်ကြီးကြပ်သူဗိုလ်ချုပ်ကြီးဂူစတက်ဖ်ပါနာကစနေနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါနောက်ထပ်ဖြန့်ဖြူးရေးစင်တာပေါင်း450ဒါမှမဟုတ်နောက်ထပ်ဆေးဘက်ဆိုင်ရာဌာနတွေကတော့ကာကွယ်ဆေးကိုဗိုလ်တစ်ခုနေလောက်မှာရရှိမှာဖြစ်ကြောင်းလည်းပြောပါတယ်ကဘာကြီးပုံတွေလာပြီးကြီးမားတဲ့ကပ်ဘေးအန္တရာယ်တွေနဲ့ကြုံရမယ့်အရေးရှောင်ရှားနေအောင်နိုင်ငံသီးသီးအနေနဲ့ဥရူရာသီဆိုင်ရာအရေးပေါ်အခြေအနေကြေညာချက်တွေကိုထုတ်ပြန်ပြီးဆောင်ရွက်ကြဖို့ကမ္ဘာနိုင်ငံခေါင်းဆောင်တွေကိုကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတရက်စ်ကပန်ကြားလိုက်ပါတယ်။ပါရီရာသီဥတုဆိုင်ရာသဘောတူညီချက်ရခဲ့တဲ့9နှစ်မြောက်နှစ်ပတ်လည်နေ့အဖြစ်နဲ့အွန်လိုင်းကနေတရက်ကြာကျင်းပတဲ့2020ဥတုရာသီဆိုင်ရာထိပ်သီးညီလာခံမှာအတွင်းမှုချုပ်ကတက်ရောက်လာတဲ့နိုင်ငံပေါင်း20ကျော်ကခေါင်းဆောင်တွေကိုပန်ကြားလိုက်တာပါ။မြန်မာနိုင်ငံမှာတော့လူထုအနေနဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကန့်သတ်ရေးဆိုင်ရာစီမံတွေကိုပိုးပြီးတိတိကျကျလိုက်နာမှ COVID-19 ဖြစ်ပွားမှုကျဆင်းမယ်လို့ကျမရင်းနဲ့အာဂရာဝန်ကြီးဌာနကစနေနေ့မှာတိုက်တွန်းလိုက်ပါတယ်။အခုဆိုဒီရောဂါဖြစ်ပွားသူ3000ကျော်နဲ့တည်ဆုံးသူစုစုပေါင်းက2245ယောက်ရှိနေပါပြီ။ဗြိတိန်နဲ့ဗီယက်နမ်နှစ်နိုင်ငံကြားလက်လက်စွာကုန်သွယ်ရေးသဘောတူညီချက်ကိုတောက်ကြံနေကရရှိခဲ့ပြီးလာမယ့် January 10ရက်နေ့မှာစတင်တက်ရောက်တော့မှာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။တော်တာရှင်ပေါင်းစစ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရတတ်ပါ
This program has come to you from the Voice of America, Washington.